Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဇွန်လ18ရက်တောက်ကြနေ့ညဘက် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။အခုညဘက်သတင်းတွေကိုတော့ရှားဖောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Florida P နယ်ကတနက်ပစ်ခတ်မှုအတွင်းတိုက်ဆုံထိခိုက်ဒဏ်ရာရသွားတဲ့သူတွေရဲ့မိသားစုတွေကိုတမရော့ဘရက်အိုဘားမားဂျာဇာပရင်းကတွားရောက်တွေ့ဆုံပြီးတော့အားပေးစကားပြောကြခဲ့ပါတယ်။မြန်မာနိုင်ငံမှာစူရတစ်တက်လာပြီးနောက်ပိုင်းပထမဆုံးကြိမ်ရောက်ရှိလာတဲ့ပြင်သစ်နိုင်ငံသားဝန်ကြီးဟာမြန်မာတမရော့ဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်တို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုအခုညမှာကြားဖို့ရှိပါတယ်ခင်ဗျာ။
အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံကိုရောက်နေတဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြင်သစ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုတီကအခုလိုပြောသွားပါတယ်
ကျမတို့ကရည်ကြီးမှုဘက်မှလည်းမကပါဘူး။ဘုံမျိုးတက်တဲ့ရေးဘက်မှနိုင်ငံရေးဘက်ဇီဝရေးဘက်မှလည်းပြင်သစ်နိုင်ငံကကျမတို့ဆိုင်မမကူညီ
မြန်မာနိုင်ငံအတွက်ပြင်သစ်နိုင်ငံကငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးတွေမှာအကူအညီပေးသွားဖို့ရှိတဲ့အကြောင်းနဲ့အတူအစုံလင်းနားဆင်ကြရမှာပါ။ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တဲ့ဆိုတဲ့စွဲချက်နဲ့လူငယ်73ယောက်ကိုထောင်ဒဏ်3နှစ်စီချလိုက်တာနိုင်ငံတကာသတင်းလွှာတွေထဲမှာတော့လူပေါင်း49ယောက်သေဆုံး50ကျော်ဒဏ်ရာရခဲ့တဲ့အော်လန်ဒိုပစ်ခတ်မှုကမိသားစုဝင်တွေနဲ့အသက်ရှင်ကြာရစ်သူတွေကိုသမ္မတအိုဘားမားကိုယ်တိုင်တွားရောက်နှစ်သိမ့်အားပေးခဲ့တာနဲ့အတူရွှေ့ပြောင်းဒုက္ခသည်တွေအိုလံပစ်ပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်နိုင်ဖို့ကင်ညာနိုင်ငံကပထမဆုံးမိတ်ဆက်လေ့ကျင့်ပေးပြီးဆိုတဲ့သတင်းလွှာတွေနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှာဖောင်တို့ကြီးညာပါမယ်ရှင
်မြန်မာပြည်တော်စု Florida ပြည်နယ် Orlando မြို့တနက်ပစ်ခတ်မှုအတွင်းတေဆုံးထိခိုက်ဒဏ်ရာရခဲ့သူတွေရဲ့မိသားစုကိုတမရ Brock Obama ခြောက်သောပြည်နယ်ကတွားရောက်တွေ့ဆုံပြီးတော့အားပေးနေတဲ့သတင်းကပြောကြားခဲ့ပါတယ်ဒါမဲ့လည်းလူတွေအများပြားတည်တည်ရတဲ့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ရတာလဲဆိုတဲ့အမေးကိုတော့သူအလွယ်တကူမဖြေနိုင်ခဲ့ဘူးလို့ပြောပါတယ်ကြည်ကွင်းနေတဲ့မိသားစုတွေမိဘတွေကိုကျွန်တော်ပွေဖက်အားပေးနေသင့်ခဲ့ပါတယ်။ဘာကြောင့်အခုလိုဖြစ်ရတာလဲလို့သူတို့ကမေးကြပါတယ်။အခုလိုတပ်ဖြတ်မှုမျိုးတွေကိုဟန်တားနိုင်အောင်ပုံပြီးလုပ်ပေးပါလို့လည်းတောင်းဆိုကြပါတယ်။သူတို့ကနိုင်ငံရေးကိုစိတ်ဝင်စားပြီးပြောတာမဟုတ်ပါဘူး။ဒီကိစ္စကနေနိုင်ငံရေးအမျက်ထုတ်တာမျိုးကိုလည်းကျွန်တော်စိတ်ဝင်စားပါဘူးဆိုပြီးတော့သမ္မတဥပမာကပြောသွားပါတယ်။သမ္မတဥပမာနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ဟာအမေရိကန်ပြည်တော်စုတမိုင်းမှာအဆိုးအဝါးဆုံးဖြစ်ခဲ့တဲ့ဒနိကွန်နေနေညာကလင်ဒူချစ်သူတွေရဲ့နိုင်ကလပ်ပစ်ခတ်မှုအတွင်းတည်ဆုံခဲ့သူ49ယောက်ရဲ့မိသားစုတွေနဲ့တရားရသူတွေကိုတီးကြားတွေ့ဆုံခဲ့တာပါ။သမ္မတဥပမာကတည်ဆုံသူတွေအတွက်အောင်းမေးပွဲအထိမ့်မတ်ပန်းငွေတွားရောက်ခဲ့ပြီးတွားရောက်ချခဲ့ပြီးတဲ့နောက်သတင်းတောက်တွေကိုပြောသွားခဲ့တာဖြစ်ပါတယ်။မိသားစုဝင်တွေရဲ့ကြေကွဲမှုအတိုင်းအတာဟာပြောမပြနိုင်အောင်ကိုကြီးမားတယ်လို့လည်းသူကပြောပါတယ်။အခုလိုအတိုက်ခိုက်ခံရမှုအတွက်ညီညီညွတ်ညွတ်ရင်ဆိုင်ကြဖို့ပန်ကြားခဲ့တယ်လို့လည်းပန်ကြားခဲ့ပါတယ်ခင်ဗျာ။
အသက်40နှစ်အရွယ်ပြည်တွင်လွတ်တော်မှလှုပ်ကြံတက်ပြခံရမှုဟာလက်ရရင်အမျိုးသားဝါဒီတွေရဲ့လက်ချက်မကင်ဘူးလို့ယူဆနေတာနဲ့ပတ်သက်လို့အင်္ဂလန်မြောက်ပိုင်း Yorkshire နယ်ကအမှုစစ်ရဲရရှိတကတော့အတီးပြုတ်ပြောဆိုတာမျိုးမရှိသလိုညင်းဆိုတာလည်းမရှိပါဘူး။တိုက်ခိုက်သူဒေသခံအမျိုးသားအသက်52နှစ်အရွယ် Thomas Meyer ဟာပြည်ထိုင်နိုင်ငံသားပထမဖြစ်ရမယ်လို့၃ချိန်အော်ဟစ်ပြီးကလေးနှစ်ယောက်မိခင်ဖြစ်တဲ့လွတ်တော်အမကိုတနက်နဲ့၃ချက်ပြေးဓာတ်နဲ့ထိုးပြီးသွေးတလင်းလင်းဖြစ်နေချိန်မှာစပင်ကိုဆွဲခေါ်သွားတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။အင်္ဂလန်ကိုဥရောပတဲကနေထွက်ခွာဖို့နှစ်အတော်ကြာမဲဆွယ်စည်းရုံးမှုတွေလုပ်နေတဲ့ဗီဒိန်ဖတ်စ်လို့ခေါ်ဆိုတဲ့လက်ရာရင်းနိုင်ငံရေးပါတီငယ်ကတော့ဥရောပကိုလိုလားတဲ့လွှတ်တော်မှအသက်ခံရတဲ့ကိစ္စနဲ့ပတ်သက်မှုမရှိကြောင်းပြောဆိုခဲ့တယ်လို့တိုက်ခိုက်မှုကိုလည်းရှုံချခဲ့ကြပါတယ်။ရရဲ့ဆက်ဆက်တပ်ဖြတ်မှုကျူးလွန်ခဲ့တဲ့အကြောင်းရင်းကိုဖော်ထုတ်နိုင်ဖို့ရဲတပ်ဖွဲ့ကစ조사နေတယ်လို့စုံစမ်းစစ်ဆေးသူတွေကတော့ပုံစံမျိုးနဲ့စုံစမ်းနေကြပါတယ်။တိုက်ခိုက်သူဟာလက်ရရင်းအဖွဲတွေနဲ့ဆက်နွယ်မှုရှိတယ်လို့စွပ်စွဲနေတာတွေရောသူ့ရဲ့စိတ်ပိုင်းဆိုင်ရာတမ်းမာရဲနောက်ခံကိစ္စတွေကိုပါစုံစမ်းစစ်ဆေးနေတယ်လို့ Yorkshire နဲ့ရဲတပ်ဖွဲ့နဲ့နှိစက်သူတွေက VOA ကိုအတည်ပြုပြောဆိုပါတယ်ရှင်။
ဆီးရီးယားနိုင်ငံပဋိပက္ခမှာသမ္မတဥပမအစိုးရရဲ့ကိုင်းတွဲပုံကိုဝေဖန်ထားတဲ့နိုင်ငံသားရေးဝန်ကြီးဌာနတန်တမန်ဒီနဲ့တာဝန်ရှိသူ50လက်မှတ်ထိုးထားတဲ့ရုံးသွင်းစာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပါတယ်။ New York Times သတင်းစာကလက်ခံရရှိခဲ့တဲ့ဒီရုံးသွင်းစာထဲမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဆီးရီးယားစစ်တပ်ကိုပဲတိုက်ရိုက်ပစ်မှတ်ထားတာမျိုးဖြစ်အောင်ယူဆိုင်ဆောင်ရွက်ဖို့နဲ့လူပေါင်း5သိန်းနီးပါးတိဆုံးခဲ့ရပြီးဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးအရှိန်မြင့်ဆောင်ရွက်ဖို့သမ္မတဥပမာအစိုးရကိုတိုက်တွန်းထားပါတယ်။နိုင်ငံသားရေးဌာနဝန်ထမ်းဒီတန်တမန်ဒီအနေနဲ့ ကိုထက်တာဝန်ရှိသူတွေကအညိုတင်းနဲ့ပြန်လည်ဖိနှိပ်မှာကိုစိုးရင်စရာမလိုပဲဆိုရရဲ့မူဝါဒတွေနဲ့ပတ်သက်လို့သူတို့သဘောမတူတဲ့အကြောင်းအရာတွေကိုထုတ်ဖော်တင်ပြနိုင်ခွင့်ရှိတာကြောင့်ဌာနတွင်သဘောထားမတူသူတွေရဲ့အခုလိုတင်ပြစာထွက်လာခဲ့တာပါဒီရုံးသွင်းစာထွက်ခဲ့တဲ့ဆိုတာမှန်ကန်တဲ့အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအတည်ပြုပေမဲ့စာပါအကြောင်းအရာသေးစိတ်ကိုတော့မပြောခဲ့ပါဘူးဒီမှာနိုင်ငံကိုရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ဒီစာကိုသူမဖတ်သေးပေမဲ့သူဝါရှင်တန်ကိုပြန်ရောက်တာနဲ့ဒီကိစ္စဆွေးနွေးမယ်လို့သတင်းတော့ဒီကိုပြောကြားခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့လကမြေတဲ့ပင်လယ်တဲကိုပြတ်ကျသွားခဲ့တဲ့ Egypt Key the Tin လေချောင်းလိုင်းကလေရင်ရဲ့အချက်အလက်မှတ်တမ်းတွေသိမ်းဆည်းထားတဲ့ဒုတိယမြောက် Black Box ကိုရှာဖွေတွေ့ရှိပြီးလို့ Egypt အာဏာပိုင်တွေကတောက်ကြနေမှာကြေညာပါတယ်ပါရီမြို့ကနေကင်ရိုမြို့ကိုပြန်တန်းခဲ့စင်မှာပြတ်ကျသွားခဲ့တဲ့အဲ့ဒီ Egypt လေချောင်းခီးစဉ်အမှတ် MH04 ရဲ့လေရင်ဦးခေါင်းခန်းကအသံဖန်းကြိယာကိုဒီမတိုင်ခင်တရက်ကြာတာပတိနေ့ကတွေ့ရှိခဲ့တာပါအခုအစ်စ်တွေ့ရှိခဲ့တဲ့ဒီ black box ထဲမှာလေရင်ရဲ့အမြင်နှုံးပြန်တန်းတဲ့အမြင်နဲ့ဥတီပြန်တန်းသွားတဲ့လမ်းကြောင်းတွေစားတဲ့အချက်လက်တွေကိုသိမ်းဆည်းထားပြီးအဲ့ဒီ black box ကိုမြေထဲပင်လယ်မှာလေရင်ပြက်စီးပိုင်းစားတွေကိုတွေ့ရှိခဲ့တဲ့သင်္ဘောကတွေ့ရှိခဲ့တာဖြစ်ပါတယ်လေရင်ရဲ့အပြက်စီးပိုင်းစားတွေနဲ့လေရင်မူးရဲ့အခန်းထဲကအတန်ဖန်းကြိယာတွေကိုပင်လယ်သမုဒ္ဒရာရဲ့ကျမ်းမြင်မှာရှာဖွေတွေ့ရှိလိုက်တာကြောင့်လေရင်ထူးထူးဆန်းဆန်းဘာကြောင့်ပြက်ကျသွားတဲ့ဆိုတာကိုသိရှိနိုင်လိမ့်မယ်လို့မျှော်လင့်နေကြသလိုလေရင်ပေါ်လာပြီးပျောက်ဆုံးသွားခဲ့သူ66ရောက်ရဲ့ရုပ်အလောင်းကိုလည်းပြန်တွေ့မယ်လို့မျှော်လင့်နေကြပါတယ်။လေရင်ပြက်ကျတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေစေဖြစ်ပြီးအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ပြက်ကျသွားသလားဆိုတဲ့ဖြစ်နိုင်ခြေကိုလည်းဖယ်ထုတ်ထားခြင်းမရှိဘူးလို့သိရပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖြူရီကနေတောက်ချာနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာအစိုးရတက်တက်လာပြီးနောက်ပိုင်းပထမဆုံးအကြိမ်အဖြစ်ရောက်လာတဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးယောင်မော့အေဟိုဟာမြန်မာသမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စားတဲ့ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်၃ရက်ကြာမြန်မာပြည်ခီးစဉ်အစမှာမြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့နေပြီးတော့မှတွေ့ဆုံစဉ်မှာတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့အပြန်အလှန်အမြင်ချင်းဖလှယ်ခဲ့ကြတယ်လို့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောပါတယ
်L'échange que j'ai eu avec elle était très clair, c'est elle qui gouverne, elle a d'ailleurs la légitimité pour le faire puisqu'elle a gagné très largement les élections. En même temps, il y a une réalité institutionnelle.
ကျွန်တော်တို့အမြင်ချင်းဖလှယ်ခဲ့ကြတဲ့ကိစ္စတွေကတော့ရှင်းပါတယ်တိုင်းပြည်ကိုတကယ်အုပ်ချုပ်နေတာသူပါရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရထားတဲ့အတွက်သူမှဒီလိုလှုပ်ပိုင်ခွင့်လည်းရှိပါတယ်ချိန်ထဲမှာပဲဗဂရီနိုင်ငံရေးအခြေအနေအရစစ်တပ်ဟာလွတ်တော်မှာ25ရာခိုင်နှုန်းနေရာယူထားပါတယ်အစိုးရထဲမှာလည်းပါနေပါသေးတယ်ဒါပေမဲ့လည်းအသွင်ကူးပြောင်းမှုတွေအောင်မြင်နိုင်မဲ့အလားအလာကောင်းတွေရှိတယ်လို့လည်းကျွန်တော်ယုံကြည်ပါတယ်ဆိုပြီးတော့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောသွားတာပါဒါပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီပေးဖို့အစဉ်အဆက်ရှိသလိုပြည်ထောင်နိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ယူရိုသန်း200ကူညီပေးသွားဖို့ရှိတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်အခုလိုပြည်ထောင်နိုင်ငံရဲ့အကူအညီနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်ဆိုရအစ်စ်ကိုထောက်ခံအားပေးဖို့နဲ့ပြည်ထောင်မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဖို့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးဟာဒီခီးစဉ်အတွင်းပြည်ထောင်စုလွတ်တော်နာကမန်းဝဲခိုင်တန်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့အပြင်ပြည်ထောင်စီးပွားရေးလုပ်ငန်းရှင်တွေနဲ့တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကြမ်းဖက်မှုတွေဆက်ဆက်ပြီးမကြသေးခင်လတွေအတွင်းလူတွေထောင်နဲ့ချီဖမ်းဆီးနေတာနဲ့ပတ်သက်ပြီးတော့လူခွင့်ရကျွမ်းကျင်သူတွေကဝေဖန်လိုက်ပါတယ်။ IS Islamic စစ်သွေးကြွတွေရဲ့လက်ချက်လို့တန်တရားရှိရတဲ့ရရဆက်ဆက်တပ်ဖြတ်မှုတွေပေါ်ရုတ်တရက်အပြင်းထန်တုတ်ပြန်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကလူ1,000ကျော်ကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့နယူးယောက်ခြေဆိုင်HRW လို့ခေါ်တဲ့လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီလူတွေကိုစုံစမ်းစစ်ဆေးမှုတွေအပြည့်အဝလုပ်ပြီးရရှိလာတဲ့အချက်လက်တွေပေါ်အခြေခံပြီးဖမ်းဆီးတယ်လို့မထင်သလိုဒီလိုလုပ်တဲ့အတွက်လည်းနိုင်ငံတွင်းမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုတိတိတသားရှော့ချနိုင်လိမ့်မယ်လို့မယုံကြည်တဲ့အကြောင်းပြောကြားလိုက်ပါတယ် ရဲနိုင်ငံအတွင်းလူတွေကိုထောင်နဲ့ချီပြီးတုပ်ပြီးတုပ်ဖမ်းဆီးတာတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာပုံမှန်မြင်တွေ့နေရတဲ့မြင်ကွင်းဖြစ်ပြီးဒါပေမဲ့ဒီလိုလှုပ်လိုက်တဲ့အတွက်ဆူဆူဝါးဝါတက်ဖြတ်တာတွေရတန့်လိမ့်မယ်ဒါမှမဟုတ်တရားဥပဒေနဲ့အညီဖြစ်လာလိမ့်မယ်လို့ယုံကြည်လို့မရနိုင်ဘူးလို့ HRW အဖွဲ့ရဲ့အာရှရေးရာဒါရိုက်တာဘရက်အဒမ်ကပြောပါတယ်ဒါအပြင်တောက်ကြနယ်ကထုတ်ပြန်တဲ့ HRW အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာရဲတွေကလက်ငွေတွေယူပြီးအဲ့ဒီဖန်ဆီးထားတဲ့လူအတော်များများကိုလွှတ်ပေးနေတယ်ဆိုတဲ့သတင်းတွေကိုလည်းကိုကားဖော်ပြထားပါတယ်အခုနဲ့အစောပိုင်းကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာလူ30ကျော်ကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်နေနေနဲ့အနေနဲ့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကတောက်ကြနေကစပြီးလူထောင်နဲ့ချီဖန်ဆီးနေတာဖြစ်ပါတယ်ရှင
်လွန်ခဲ့တဲ့16နှစ်ကအိန္ဒိယနိုင်ငံဂူဂျရတ်ပြည်နယ်မှာလူတွေတည်သေးတဲ့အထိဖြစ်ခဲ့တဲ့အထိကရုံးတွေအတွင်းလူတွေစုလိုက်အပြုံလိုက်တည်ဆုံးခဲ့မှုနဲ့ပတ်သက်ပြီးတော့အိန္ဒိယတရားရုံးကဟိန္ဒူဘာသာဝင်12ဦးကိုတသက်တကျွန်းပြစ်ဒဏ်ချမှတ်လိုက်ပါတယ်ဆွဆွဲခံရတဲ့လူ24ယောက်ဟာတရားမဝင်လူစုလူဝေးလုပ်ခဲ့ကြပြီးသူတို့ဟာလူတွေကိုတပ်ဖို့ယူရကျက်နဲ့လာခဲ့ကြတယ်ဆိုတာကိုတရားရုံးကလက်ခံခဲ့ပြီးတော့ဒီလူတွေကိုအဲ့ဒီအမှုနဲ့ပဲအပြစ်ပေးခဲ့တာပါ17ယောက်ကိုတသက်တကျွန်းပြစ်ဒဏ်ချမှတ်ခဲ့ပြီးကျန်တဲ့13ယောက်ထက်က12ယောက်ကိုတော့ထောင်ဒဏ်9နှစ်နဲ့ကျန်တဲ့1ယောက်ကိုတော့ထောင်ဒဏ်10နှစ်ပြစ်ဒဏ်ပေးခဲ့တယ်ဖြစ်တယ်လို့ဆိုရဘက်ကတရားလိုရှေ့နေအာစီကိုတကာကတရားရုံးရဲ့အပြင်ဘက်မှာသတင်းတော့တွေကိုပြောကြားခဲ့ပါတယ်။တောက်ကြနေကဒီပြစ်ဒဏ်ချမှတ်မှုဟာအိန္ဒိယနိုင်ငံမှာအဆိုးအဆုံးအကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးတော့ချမှတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
အီရတ်နိုင်ငံဖလူဂျာမြို့ရဲ့အချက်အချာနေရာကိုရောက်နိုင်ဖို့တလနီပါကြိုးပမ်းခဲ့ရပြီးတဲ့နောက်တောက်ကြနေမှာတော့အီရတ်အထူးတပ်ဖွဲ့ဝင်တွေဟာမြို့တွင်းမှာရှိတဲ့စီးပင်းသားရဲရုံးကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြပါတယ်။တချိန်က IS အဖွဲ့တွေအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုအမေရိကန်ရဲ့လေကြောင်းစစ်ကူနဲ့အီရတ်တပ်ဖွဲ့တွေသိမ်းယူပြီးစစ်သွေးကြွတွေမြို့ရဲ့အချက်အချာနေရာကနေမောင်းထုတ်နိုင်ခဲ့တာဟာမဟာမိတ်တပ်တွေအောင်ပွဲတင်ကေတတ်တစ်ခုဖြစ်တဲ့အကြောင်းအီရတ်နိုင်ငံရဲ့တပ်ဖွဲ့အကြီးအကဲကပြောပါတယ်။မြို့တွင်းကအထင်ကရအစိုးရအဆောက်အဦနေရာကို IS တွေလက်ကလွတ်မြောက်အောင်လှုပ်ဆောင်နိုင်ခဲ့တာဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာပြန်လည်တည်ဆောက်နိုင်တဲ့လက္ခဏာဖြစ်တယ်လို့လည်းဆိုပါတယ်။ဖလူဂျာမြို့ကို IS စစ်သွေးကြွတွေ2014ခုနှစ်ကတည်းကသိမ်းယူခဲ့တာပေမဲ့ပြီးခဲ့တဲ့လကစလို့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားပြီးတဲ့နောက်မှာတော့မြို့ရဲ့တဝက်နေပါကိုအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံမှာချင်းပါနေတဲ့နှစ်တရာပြည်ကိုပါအမေရိကဖလာကွာတော့ဖိုင်နယ်မှာတော့အမေရိကန်အသင်းကအီကွေဒေါ်ကို2-2နဲ့နိုင်ပြီးတော့ဆီမီဖိုင်နယ်တက်သွားပါတယ်။ပြင်သစ်နိုင်ငံမှာအခုလက်ရှိချင်းပါနေတဲ့ U16 ဘောလုံးဝင်မှာလက်ရှိမှာအုပ်စုအီးကအီတလီနဲ့ဆွီဒင်တို့ကစားနေကြပြီးတော့ပွဲချိန်85မိနစ်အထိတော့နှစ်သင်းစလုံးဂိုးမသွင်းနိုင်သေးပဲနဲ့ဂိုးမရှိသေးဖြစ်နေပါတယ်။ဒီကနေ့ညမြန်မာစံတော်ချိန်10:00ခွဲမှာတော့အုပ်စုဒီကချက်နဲ့ခရိုအေးရှားတို့ကစားမှာဖြစ်ပြီးစနေနေ့မနက် 10:00 ခွဲမှာတော့စပိန်နဲ့တူရကီတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါ။အခုသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးပါရမရှင်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဖြစ်ခဲ့မှုကြောင့်လူပေါင်း49ယောက်သေဆုံးခဲ့တယ်လို့53ယောက်ဒဏ်ရာရခဲ့တဲ့အော်လန်ဒိုမြို့ကိုမနေ့ကသမ္မတအိုဘားမားသွားရောက်ပြီးသေဆုံးသူတွေရဲ့မိသားစုတွေကိုတွေ့ဆုံအားပေးစကားပြောကြားခဲ့ပါတယ်။မိသားစုဝင်တွေအသက်ရှင်ကြံ့ရစ်သူတွေကိုနှစ်သိမ့်ပြောဆိုတဲ့တစ်ချိန်တည်းမှာတနတ်မကင်ဆောင်တဲ့သူတွေလက်ထဲတနတ်မရောက်ရေးတိုးပြီးတော့အရေးယူဆောင်ရွက်သွားကြဖို့ကိုလည်းသမ္မတအိုဘားမားကပြင်းပြင်းထန်ထန်တိုက်တွန်းသွားပါတယ်။VOA သတင်းတောက်ရေမွန်တေလာရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြပေးထားပါရရှင်
။အော်လန်ဒိုမြို့နိုင်ငံတကာလေဆိပ်ကိုမနေ့ကသမ္မတဥပမာလိုက်ပါလာတဲ့ Air Force 1လေယာဉ်ဆင်းသက်ခဲ့ပါလေ။သူ့ရဲ့သမ္မတတပ်တန်းနှစ်ကြိမ်စလုံးမှာပြစ်ခတ်မှုတွေကြီးကွဲစရာဖြစ်ပျက်ပြီးများခဲ့လို့လူတွေကိုအားပေးနှစ်သိရလွန်လို့ Consular in Chief နှစ်သိရဦးစီးချုပ်တာဝန်နေနဲ့ပါရှင်းပါးနေသူဖြစ်နေပြီဆိုပြီးပြောဆိုနေကြပါလေ။ Sandy Hook မူလတန်းကြောင့်ပြစ်ခတ်မှုပါဂျီနီယာတက်တက်ကတူပြစ်ခတ်မှုဆပန်နတင်တို့ပြစ်ခတ်မှုနဲ့အခုအော်လန်ဒိုဒီပြစ်ခတ်မှုကတော့အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအဆိုးအဝါဆုံးတနက်ကင်ပြစ်ခတ်မှုဆိုပြီးသတ်မှတ်ထားတာပါဒီအော်လန်ဒိုပြစ်ခတ်မှုဟာအချမ်းဖက်လို့ရဲ့တည်တည်တာမဟုတ်ပဲလိင်တူချင်းစုံမဲ့သူလိင်သတ်မှတ်ချက်ကွဲပြားသူ LGBT အသိုင်းအဝိုင်းကိုပြစ်မှတ်ထားတဲ့တက်ခတ်မှုလို့သမ္မတဥပမာကပြောဆိုသွားပါတယ
် You can't break up the world into us and them
ကဘာကြီးမှဒါကသူတို့ဒါကကျွန်တော်တို့ဆိုပြီးတီးကြစီခွဲပြစ်လို့မရပါဘူးသူတို့ရဲ့အသားအရောင်ယုံကြည်မှုသူတို့ရဲ့လိင်သတ်မှတ်ချက်ဒီပေါ်မှာမူတည်ပြီးမတရားနှိမ်တာအမုန်းတရားနဲ့ခွဲခြားတာတွေလုပ်လို့မရပါဘူးအန္တရာယ်တိတ်ကြီးပါတယ်ဒါကြောင့်လဲဒီအချိန်မှာကျွန်တော်တို့အားလုံးပြန်သုံးသပ်ပြီးအခြေခံယုံကြည်ချက်ဖြစ်တဲ့အားလုံးကိုထည့်သွင်းစဉ်းစားရမယ်လူတိုင်းရဲ့ဂုဏ်သိက္ခာကိုအတိမတ်ပြုရမယ်ဆိုတာတွေကိုပိုခိုင်မအောင်လုပ်ဖို့လိုပါတယ
်အမေရိကန်ပြည်ထောင်စုမှာတနက်ကင်သူတွေရဲ့နောက်ကျောင်းရာဇဝင်တွေပြည်စုံအောင်ဒုပီစစ်ဆေးဖို့တနက်ကင်ခွင့်တင်းတင်းကြပ်ကြပ်ချုပ်ကင်ဖို့သမ္မတဥပမာကတစ်ချောင်းလုံးတောင်းဆိုနေခဲ့တာပါနောက်မှာအကြမ်းဖက်တိုက်ခိုက်မှုတွေကိုဟန်တားနိုင်ရေးဒီကိစ္စကိုမဖြစ်မနေဆက်ပြီးလှုပ်ဆောင်ဖို့ကို We
can't wipe away hatred and evil from every heart.
ကဘာပေါ်မှာလူတိုင်းရဲ့နှလုံးသားတွေကအမုန်းတရားနဲ့မကောင်းတဲ့စိတ်တွေကိုတော့ပပြအောင်လုပ်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါပေမဲ့ကြေကွဲစရာအဖြစ်တွေကိုကျွန်တော်တို့တားဆီးနိုင်ပါတယ်။ကျွန်တော်တို့လေမာပန်းနဲ့မယ်ဆိုရင်အကြမ်းဖက်တိုက်ခိုက်မှုရဲ့တက်ရောက်မှုတွေကိုလျှော့ချနိုင်ပါတယ်။မနေ့ကအော်လန်ဒိုမြို့ပြစ်ခတ်ခံရသူတွေအတွက်အောက်မေ့ပွဲနေရာမှာသမ္မတဥပမာနဲ့ဒုသ Tao Wanda Ni Jalava. Yoga and Chua Kulu Piovari.
It was really good to see him. I think that we want to see the president.
Do Yara, take good Kamar, Tamara Nine, a Yu San Yarago tomorrow, Twitimare. A Gulara Ale, Kimiaro Nama, Geno Yatinire, Sura, La Piala Dava, together at Demivare.
Tanilon Luluave. Omi when Yahu, Megan Bidazu, the one, Orlando Didagani, Labji, Pika can Yalu, the Songa Durigu, now so no said Javari.
ဒီကနေ့တနင်္ဂနွေနေ့မနေ့ကစဒီသတင်းတပတ်လုံးရင်းဆိုင်ခဲ့ရတဲ့ဖြစ်ဆိုကြီးဟာခန္ဓာရဲ့အပြည့်နဲ့ရင်းဆိုင်မှုသိခဲ့တဲ့ဆိုပြီးပြောဆိုနေကြတာပါခင်ဗျာကိုတိန်ထိုင်ဦးပြောပြသွားတာပါရှင်မကြခင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရပါမယ်အခုတော့စနေနေ့ည8:00လိုက်ဆွေးနွေးကံကိုဖိတ်ခေါ်ပြရစီရှင်
ချင်းပါနေတဲ့လူ့အခွင့်အရေးနဲ့လူ့ကုန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲမှာ Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုပြသခွင့်ပိတ်ပင်ခံရပါတယ်။နိုင်ငံမှာအရင်ကဖြစ်ခဲ့ဘူးတာတွေကိုမပြောရမရေးရမပြရလို့ပိတ်ပင်တာဟာကုန်တိတ်ခါကြီးမာပြီးကဘာကလေးစားရတဲ့နိုင်ငံတစ်ခုဖြစ်လာအောင်တိစောက်တဲ့နေရာမှာတကယ်ပဲအထောက်အကူဖြစ်စေပါသလား။အတိတ်ဖြစ်ရတွေကိုအမှန်တိုင်း ချင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239328999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်စနေနေ့ညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်ပြီးဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုပြင်သစ်နိုင်ငံကြားရေးဝန်ကြီးရဲ့မြန်မာပြည်ခရီးစဉ်ကိုကြည့်ကြရအောင်ပါ။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကူညီပေးဖို့အဆင်သင့်ရှိတယ်လို့ပြင်သစ်နိုင်ငံကြားရေးဝန်ကြီးယွမတ်အေဟိုကဒီကနေ့နေပြည်တော်နိုင်ငံကြားရေးဝန်ကြီးရုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။မြန်မာပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အစိုးရတစ်ကိုထောက်ခံအားပေးဖို့ပြင်သစ်နိုင်ငံကြားရေးဝန်ကြီးမြန်မာပြည်ကိုရောက်နေတာလို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကလည်းပြောပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်
။မြန်မာပြည်ကို3ရက်ကြာရောက်ရှိနေတဲ့ပြင်သစ်နိုင်ငံကြားရေးဝန်ကြီးယွန်မော့ခ်အေဟိုဟာဇွန်လ18ရက်နေ့မှာနိုင်ငံတော်သမ္မတဦးထင်ကျော်မြန်မာနိုင်ငံကြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပါတယ်။ပြင်သစ်နိုင်ငံကြားရေးဝန်ကြီးနဲ့မြန်မာနိုင်ငံကြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့တွေ့ဆုံချိန်မှာမြန်မာငြိမ်းချမ်းရေးဖြစ်စဉ်အကြောင်းဆွေးနွေးခဲ့ကြပြီးပြင်သစ်နိုင်ငံအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အကူအညီပေးဖို့အဆင်သင့်ရှိတယ်လို့ပြင်သစ်နိုင်ငံကြားရေးဝန်ကြီးယွန်မော့ခ်အေဟိုကနေပြည်တော်နိုင်ငံကြားရေးဝန်ကြီးရုံးမှပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်တေနူရက်စပက်တွန်လောရိုလ်အက်ရှင်ဒီအော်တိုရီတေဘီရမန်အဲမန်ဒမ်အိုဆန်းစုကြည်
ဒေါန်ဆန်းစုကြည်ဦးစီးဦးဆောင်ပြုနေတဲ့ညီညာရေးလုပ်ငန်းစဉ်အကြောင်းဆွေးနွေးခဲ့ကြပါတယ်။ဒေါန်ဆန်းစုကြည်နဲ့သူ့အစိုးရအဖွဲ့ကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုကျွန်တော်တို့လေးစားအသိအမှတ်ပြုပါရတယ်။ဒါတွေဟာအတော်လေးခက်ခဲခဲလုပ်ရမယ့်ကိစ္စပါ။အမျိုးသားပြည်နယ်သိမ်းပြည့်အတွက်ညီညာရေးလုပ်ငန်းစဉ်တွေအတွက်လိုအပ်တဲ့အကူအညီမှန်သမျှကိုဒေါန်ဆန်းစုကြည်နဲ့သူ့အစိုးရအဖွဲ့ကတောင်းခံလာလို့ရှိရင်ကျွန်တော်တို့ဘက်ကကူညီဖို့အတွက်အမြဲအသင့်ရှိပါရတယ်။ဒေါ်စုရဲ့စိတ်ရှိသီးခံမှုနဲ့ပိုင်းဖြတ်မှုတွေနဲ့အတူခက်ခဲတဲ့အမျိုးသားပြည်နယ်သိမ်းပြည့်လုပ်ငန်းစဉ်တွေကိုဆောင်ရွက်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါရတယ်။တတိခွန်အားတွေဂုံသိက္ခာတွေနဲ့အတူဒီငင်းငယ်လုပ်ငန်းတွေဆောင်နေတဲ့အပေါ်မှာကျွန်တော်တို့လေးစားအသိအမှတ်ပြုရပါတယ်
။ပြင်သစ်နိုင်ငံအနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ယူရိုတန်းနေရာကူညီပေးသွားဖို့လည်းရှိတယ်လို့ပြင်သစ်နိုင်ငံကြားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။အခုလိုပြင်သစ်နိုင်ငံရဲ့အကူအညီနဲ့ပတ်သက်လို့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဒေါအောင်ဆန်းစုကြည်ကလည်းကျေးဇူးတင်စကားပြောခဲ့ပါတယ်
။ကျမတို့ကယဉ်ကျေးမှုဘက်မှလည်းမကပါဘူး။ဖွံ့ဖြိုးရေးဖွံ့ဖြိုးတက်တဲ့ရေးဘက်မှနိုင်ငံရေးဘက်စီးပွားရေးဘက်မှလည်းပြည်ထောင်နိုင်ငံကကျမတို့တိုင်းမမကူညီအားပေးကြတာကြောင့်လူတီဟာကိုစီးချေမှကျမတို့ကျေးဇူးတင်တယ်လို့ပြောနိုင်တယ်လို့အင်ပြာမှချမှတ်တာပါပဲ
။ပြည်ထောင်နိုင်ငံကြားရေးဝန်ကြီးဟာအစိုးရအသစ်ကိုထောက်ခံအားပေးဖို့နဲ့ပြည်ထောင်မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ဖို့မြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့ မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူဦးကျော်စရာကပြောပါတယ
်အနည်းချုပ်မဲ့ဆိုတော့ဒါတည့်ဆက်ဆိုးရွားထောက်ခံအပြေကြောင့်နောက်ခဏနိုင်ငံခြားမှာရှိတဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့နောက်တစ်ခါဒီပူပေါင်းဆောင်မှုဆိုတာ bilateral ဆက်ဆံရေးကိုဒီအခြားပူပေါင်းဆောင်မှုတွေပြည့်တယ်မှုကိစ္စအဓိကပါပဲ
ပြင်သစ်နိုင်ငံခြားရေးဝန်ကြီးရဲ့အခုတစ်ခေါက်မြန်မာပြည်ခီးစဉ်မှာနှစ်နိုင်ငံကြားတိကျ MOU လက်မှတ်ရေးထိုးဖို့မရှိပေမဲ့ပြင်သစ်နိုင်ငံအနေနဲ့မြို့ပြစီမံကိန်းဖွံ့ဖြိုးတိုးတက်ရေးရေရင်းမြစ်နယ်ရေစိုးတန့်စင်ရေးရင်ကျိမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးစတဲ့ကိစ္စတွေမှာထောက်ပံ့ကူညီပေးဖို့ရှိတယ်လို့ဦးကျော်စရာကဆက်ပြောပါတယ်။ပြင်သစ်နိုင်ငံခြားရေးဝန်ကြီးရဲ့၃ရက်ကြာမြန်မာပြည်ခီးစဉ်မှာပြည်ထောင်စုလွှတ်တော်နာယကမန်ဝင်းခိုင်တန်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပြင်ပြင်သစ်စီးပွားရေးလုပ်ငန်းရှင်တွေအခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်ရှင်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလုပ်ငန်းစဉ်တွေမှာကူညီပေးဖို့ကမ်းလှမ်းနေတဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်ကြောင့်မှမြင့်မြင့်ကန်ပြောပြခဲ့တာပါအခုမတရားအသင်းနဲ့ဆက်သွယ်မှုနဲ့စီရင်ချက်ချခံရတဲ့ရခိုင်လူငယ်တွေဘက်ကိုလည်းကြည့်ကြရအောင်ပါရှင်ရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့ဆက်သွယ်ခဲ့တဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့လူငယ်73ယောက်ကိုစစ်တွေမြို့နယ်တရားရုံးကဒီကနေ့မှပဲထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်ရခိုင်တပ်မတော် AA နဲ့ဆက်သွယ်ခဲ့တဲ့ရခိုင်လူငယ်တွေကိုမတရားအသင်ဥပဒေပုံမှန်စက်ခွန်1နဲ့အပြစ်ပေးခဲ့တာပါအပြစ်ဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဆိုသလိုဆက်လက်ဖြစ်ပွားနေတဲ့ရခိုင်တပ်မတော် AA ကိုဆက်သွယ်ခဲ့တယ်ဆိုပြီးလွန်ခဲ့တဲ့6လလောက်ကတည်းကဖမ်းဆီးထားတဲ့လူငယ်တွေကိုအခုနောက်ဆုံးတရားရုံးကနေထောင်ဒဏ်စီရင်ချက်တွေချမှတ်ခဲ့တာပါစစ်တွေမြို့နယ်တရားရုံးမှာဒီကနေ့မှပဲရခိုင်လူငယ်73ယောက်ကိုမတရားသိမ်းအုပ်ပရေပုံမှန်စက်ခွန်တေးရအလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့တာဖြစ်တဲ့အကြောင်းအကျိုးဆောင်ရှေ့နေဒေါ်အင်းနုစိန်ကပြောပြပါဗျာအသက်30အောက်အရွယ်လူငယ်တွေဟာရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်ခဲ့ကြောင်းဝန်ခံခဲ့ကြပြီးတဲ့နောက်အခုလိုမျိုးစီရင်ချက်ချလိုက်တာလို့လည်းအကျိုးဆောင်ရှေ့နေကပြောပါဗျာဒီ
လိုဆွဲချက်တွေနဲ့အခါမှာဝန်ခံနေဆိုတဲ့အနေအထားကိုရောက်သွားတယ်အဲ့တော့ဝန်ခံတော့ပြည်ထောင်စုမှာခံရတဲ့လူတွေကတော့အပြင်းရှင်မှုပြည့်ပြည့်ရတယ်အယူခံတက်ခုမရှိတော့ဘူးသူတို့ဆွဲတာကတော့အေးရခိုင်တက်မတော်နဲ့ဆက်ပြေနေသူတွေဆွဲတာပါသူတို့ကတော့ယုံကြည်ချက်နဲ့လုပ်တဲ့အလုပ်အပေါ်မှာမင်းရဲ့ဝန်ခံမယ်ဆိုတဲ့စိတ်ဓာတ်နဲ့အဲဝန်ခံလိုက်တဲ့ပုံပါသူတို့ဆွဲချက်တင်တဲ့အခါမှာအဲဒီလိုညှဉ်းဆဲတဲ့တွေမတရားသိမ်းအုပ်တွေပုံမှန်ဆက်ခွန်တင်အရာကျေကျေတင်လေအဖြစ်ရှိလားဆိုတော့အဲရှိပါတယ်ပေါ့ဒီလိုပဲပြောကြတ
ာဒါပေမဲ့လည်းသက်ဆိုင်ရာမိသားစုတွေကအကူအညီတောင်းခံခဲ့ရင်တော့အမှုတွေတွေတက်တာရရဥပဒေကြောင်းရဆက်လက်ကြိုးပမ်းသွားဖို့ပြင်ဆင်နေတယ်လို့လည်းအကျိုးဆောင်ရှေ့နေဒေါ်အင်းနုစင်ကပြောပါတယ်အဲ
့ဒီကလေးတွေကအဲဒီ၃နှစ်ဆက်မှတ်တာနဲ့ပတ်သက်ပြီးတော့ဥပဒေနဲ့အညီဟိုပြည်ပြန်ကိုပြင်ဆင်မှုတက်ပေးပါစေလို့ကျွန်တော်တို့ဆောင်ရွက်ပေးဖို့အချင်းချင်းရှိပါတယ်အဲ့ဒါတော့သူတို့ဆွေမျိုးတွေကမင်းမြန်ပြီးတော့လာပြောကြပါလိမ့်မယ်ဒီပုံကကအနည်းဆုံးနှစ်နှစ်အများဆုံး3နှစ်ဆိုတော့ပြည်ထောင်ပေါ်မှာသူစီမှုပြည့်လို့တော့ရပါတယ်ဝန်ဆန္ဒတဲ့လူတွေက
အနာပိုင်တွေကတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အသင်းအဖွဲ့တွေနဲ့ဆက်နွယ်သူတွေအဖြစ်အရေးယူလေးရှိတဲ့မတရားသိမ်းဥပဒေပုံမှန်စက်ခွန်1ကိုတော့စစ်ဆိုးရွားတွေအဆက်ဆက်လက်ထက်မှာကလေးကကျင့်သုံးလာခဲ့တာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့မြန်မာနိုင်ငံရဲ့တွဲဖက်အတွင်းရေးမှူးကိုဗိုလ်ကြီးကတော့တိုင်းပြည်မှာပြန်လည်တင့်မြင့်ရေးကြိုးပမ်းနေတဲ့အချိန်ကာလမှာအခုလိုမျိုးအပြစ်ပေးအရေးယူတာဟာနောက်ပြန်ဆွဲတဲ့လောက်ရဖြစ်တယ်ဆိုပြီးပြောဆိုလိုက်ပါတယ်
။ဆိုနေချက်အထူးရောက်ကနေပြီးတော့ဒီမြန်မာနိုင်ငံသူတို့တော်လှန်မှာစိုးလို့မတော်လှန်ခြင်းအောင်လို့ထွက်သွားတဲ့ဥပဒေဒီဥပဒေမျိုးကအခုကြောနေတဲ့ဒီမိုကရေစီစနစ်နဲ့ဆိုရင်မကဲ့ညီတော့ပါဘူး။ဆက်သုံးနေတာကဘာလို့ပြန်နေလဲဆိုတော့ဒီမြန်မာနိုင်ငံမှာဒီအစိုးရကတော်လှန်တာကိုမချဲ့ဘူးဆိုတဲ့အားမျိုးကိုတော့ပြန်နေရတယ်သိရောက်နေတယ်အဲ့ဒီခုကဒီတိုင်းသားစီးပွားရေးတွေအတွက်မိုးသက်တဲ့တင်ရေးအတွက်ဒီဥပဒေကတောက်ချံကြားရေးဖြစ်စေပါလေ။တိုင်းသားတွေရဲ့ချင်းချင်းမှုကိုရုတ်ချတော်ပေးပါလေ။ဒါကြောင့်မို့ဒီလိုဥပဒေမျိုးအခုချိန်မှာတော့မပေါင်းတင်တော့ဘူး။ပြည်ထောင်စုတော်တက်ပြန်မှာတော့ဆွေးနွေးရရရှိတယ်။ဒါကြောင့်ပြည်ထောင်စုမြန်မာဘက်ကဟိုချက်သိမ်းမှုစောင့်ပြီးတယ်ဒီထဲကြီးမှာဒီရင်းဆက်ရှိနေပြီးဟိုမမြင်တဲ့မှုတွေရှိနေတဲ့ဆိုတော့မျိုးနဲ့ဟိုချက်ဖို့တော့ကိုနေရတယ်ခင်ဗျ။အဲ့တော့တကယ်မိုးသက်တဲ့တင်ရေးအတွက်ကိုစဉ်းစားရတယ်ဆိုလို့ရှိရင်တော့အခုဒီလိုမျိုးထောင်ထက်တောင်ထက်ထက်ကမျိုးတွေတုံ့မဲ့စားဆိုလွတ်ပြေးတာမျိုးတွေတော့တောင်ထဲမှာရှိနေတဲ့တခြားတိုင်းရင်းသားတွေကိုနိုင်ငံရေးချင်းတွေကလုံးဝလွတ်ပြေးတာကမျိုးသက်ကျင်ရဲ့စိတ်ငြိမ်ရေးအတွက်အထောက်အကူဖြစ်တော့ပါဖန်စီကြားချင်းကပြန်တော့အနောက်ဆက်ပဲဖြစ်နေပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီခေါ်ရှမ်းပြည်တောင်ပိုင်း RCSS SSA ပြည်ရင်မျိုးသားစည်းရုံး KNU နဲ့ Now take in Lenaka and Ferrigule, Matea Tin Picani, Suyaga, Pepe Pigaraba, Tabi Mele, Yakai Lenaka, Poy Egaro, Mima Suyane, Lenaka, Patipakari, Select Chipani Zepi, a Muta Democracy, a Puerto, NAD, Suyati Latema, Ninya dress, Sunin and Bullet, Nolinida, Chiparishin.
Matea Tin Eubri Poma, Second Tinet, Yakai Lunga Satoya, Tondan, Tonisi, Chamakangare, Jama, Mabjabja Dwaraba, Kutukaro. New Year's Olympic game boy went down. Took out the Olympic team. Agassi and Adrian were both good players. Mission Brazil, Nigeria, New Year's Olympic game boy. The Madi Ne went out and played down. Took out the Olympic Agassi. The Masai Urega and Ugo Kenya Nigeria missed by like Bobby. But the Mason Olympic game boy team. The Mio Lin Jinye think it at the coup. She got the one. Jimalare took out the Piatana go three by a Yao Lin Melu. Let Mio Lin Tare a job. Nigeria Olympic committee. IOC Gapiovare, a thing went to Chu Ligin Nire, Kenya Nanga and Gonmu T. Twaya, then you get a VOA drained out, Lenny Ruva Gayet, drained Lago, Mananda Changa, Sepiro Jabi Ramission.
Champion Ria Nanessa, sorry, I don't know how, Doka de Agaza the Mari, Dwe, Dagla, Lorubi Litin, Jamaro, a David did the Kugu Sound Champi Vare. D. Agaza the Mari, de Gang, Ayaha, Lame August La Jai, Rio Nuya, the Olympic Boro, Mashimia, Yame, the River. Kenya Nanganga doka de Olympic Agazadama Hayao Longaro, Down Sudangani Yaula do Ripare. Rose Nataki Lokonya Hasoi, Down Sudan Ye, Shiba by my Pepare, Lumioe Pipakarigani, Tumidazu Tapiare, Che, Tuga Lene Yuebe, she debi, Longere Satowne Longo, Kenya Mashide, Kakuma doka de Scama, Nitangayara Pepare. Denadapolare, Chain doka de Scama, Chantakeare, Tuma, Nezon Yagule, Machakana Drianivare.
I hope I will do well and get some gold or silver as well if I win. I really miss my sibling because since we came to.
Jama Gangan Kazan, I be Nile, should the same with the seed with Yamelo, Yolemare. Mount Lirigo, take Lambare. Kakuma doka de Sakango, Mibari net to do Jamaro Yaula Gajabime. Akura Mibariga, Sakama, Manitarabo.
Then
I do escape going to the field. After coming to the field, he do beat me. In fact, I really miss him now.
I can't remember when I jumped out. Balloon came back to be bigger. Together, a pig got three yami bar. Balloon less raw. Jumped out. Give silent. Agasari mama pasi janali. Tapi mana cuma garo sepi lupa bawa.
Lizeng anu yaro cemari, mana time Lizeng amne lau tau show. Joshua le Lizeng anu ina sage yarawa. Lukunya jai me boyga mita siap di boyba. Tune tu te mori ha. Tiya ku nanai la opi Lizeng jawari. Kenya nengga madukha de chaudin yo siwari. Biakum bi kasabori ma simbi madukha de ulambi. Agasada mang ngau Kenya ga. Jaimboe, when I all lose season, Piragaro, Taisai Mutatam Hobau. A cool legend is Kangulan, Nanganga, Masuri, Yaga, Bure, Kenya, Nanganga, Marathon, Piedama, Dagla, Lurupi, and Mu, Pitaraba. Legend is Kang manager, Justin Kimwaigaro. Doka de Agazadamarigo, chain you legend, Pitare, Lupiovari.
They had good time in our trials. So that's the special thing they have. But another thing, they are also disciplined.
Chenaro, San Legend Murima, Thro Gong Gong Legend Nangabare, Dagara Thro Yagere, a two queen Yiba, Narkugara, Sigan Shijaraba, Daga Lua Soma, Thruga, Gongzong Gazadma River, Manet Sademala Grega, Kuti, Disakama, Thrugu, Puzu Putong, Pitaraba.
Lukonyane, a thin bori, ha, Lunga and Nepal Miazwarungaro, near Yingani, Twepi Gajare, the river, Damime, a Kutaka, Piame, a Tangaro, Shreda Say, Twepe Piparishim.
ဒီအေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 3000နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို့16 19နဲ့25အမီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုလိုင်းတို့22 နဲ့32ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစသ်ကို9:00 အစီအစဉ်ပြီးပြီးချင်း9:00 နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို Burmese.boanews myspace.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ18ရက်တောက်ကြနေ့ညပိုင်းတာလွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအချိန်ပိုင်းအတွက်မှာတော့အမျိုးသမီးတန်းတူအခွင့်အရေးအကြောင်းသိကြရမယ့်အမျိုးသမီးကန္တဇွန်လ20ရက်နေ့မှာကြားရမယ့်ကမ္ဘာဒုက္ခသည်များဆိုင်ရာနေ့အကြောင်းသိကြရမယ့်သုတဆုံနဲ့အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာမှာတော့မိုးရာသီလျှက်စစ်ဒိုက်လက်လို့သိဆုံးရတဲ့အနေရကင်းစင်ရော့ပါအောင်ဆောင်ရွက်ရမယ့်အချက်တွေနဲ့ပတ်သက်လို့လည်းအခုလိုနားဆင်ကြရပါမယ
်။မြန်မာနိုင်ငံမှာလည်းပဲလျှက်စစ်ဥပဒေဆိုပြီးတော့2014ခုနှစ်ဥပဒေအမှတ်44နဲ့လျှက်စစ်ဥပဒေထုတ်တယ်။ဒါနဲ့အဲလျှက်စစ်ဥပဒေကျွန်တော်ဖတ်ကြည့်တော့အများပြည်သူအနေကင်းနဲ့ပတ်သက်လို့ထိတာအတော့ကိုနည်းပါတယ်။
စင်ကာပူနိုင်ငံကဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအရာရှိရဲ့ပြောပြချက်ကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ရပါမယ်ရှင်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကအမျိုးသမီးတွေတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အိမ်ပြူရောမှာအမျိုးသမီးများအခြေပြုညီလာခံကိုပထမဆုံးအကြိမ်ဖြစ်အင်ကာနေကကျင်းပခဲ့ပါတယ်။အဲ့ဒီညီလာခံမှာသမ္မတအိုဘားမားကအမေရိကန်နိုင်ငံရဲ့အမျိုးသမီးများအခွင့်အရေးရဖို့ကြိုးပမ်းမှုတွေအပြင်ကမ္ဘာတဝန်းအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့ဆိုတာဟာလူအဖွဲ့အစည်းအတွက်အရေးကြီးတဲ့အကြောင်းပြောသွားခဲ့ပါတယ်။သမ္မတအိုဘားမားရဲ့ဒီပြောကြားချက်တွေကိုကောက်နှုတ်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတန်းကတင်ပြပေးထားပါတယ်ရှင်။
Almost 100 years ago that Alice Paul and her fellow suffragists were arrested for picketing outside the White House for the right to vote. Today, women make up more than half of the electorate. For the first time in history, a woman is a major party's presumptive presidential nominee.
လွန်ခဲ့တဲ့နှစ်တည်းကမိဘက Alice Paul နဲ့လှုပ်ရှားသူတွေဟာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့အင်ဂျီရောရှေ့မှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒီနေ့ဆိုရင်အမေရိကန်နိုင်ငံမှာမဲပေးနိုင်သူစုစုပေါင်းရဲ့တပည့်ကျော်ဟာအမျိုးသမီးတွေဖြစ်နေပါပြီ။တမိုင်းမှာပထမဆုံးအကြိမ်အဖြစ်လဲအဓိကနိုင်ငံရေးပါတီတစ်ခုရဲ့သမ္မတလောင်းဖြစ်မဲ့သူဟာအမျိုးသမီးတူဖြစ်နေပါတယ်။ဒါအပြင်ပထမဆုံးအကြိမ်အမျိုးသမီးများစည်းလုံးညီညွတ်မှုအခြေပြညီလာခံကိုလည်းအင်ဂျူရောမှာကျင်းပနေတာဖြစ်ပါတယ်
။အဲ့ဒါကတော့အင်ဂျူရောမှာဇွန်လ14ရက်နေ့ကပထမဆုံးကျင်းပခဲ့တဲ့အမျိုးသမီးအခြေပြညီလာခံမှာသမ္မတဥပမာကပြောကြားခဲ့တာဖြစ်ပါလေ။သမ္မတဂရောမီရှယ်ဥပမာနဲ့တခြားအထင်ကြီးအမျိုးသမီးတွေအဓိကပါဝင်တဲ့လူ9000ရှိတဲ့ပြည်သက်ကိုသမ္မတကပွင့်ပွင့်လင်းလင်းပဲအမျိုးသမီးရဲ့ထောက်ခံသူရဲ့မျက်နှာကိုကြည့်ချင်ရင်သူ့မျက်နှာကိုပဲကြည့်ပါလို့လည်းသမ္မတကပြောခဲ့တာဖြစ်ပါလေ။အရင်ခေတ်ကအမျိုးသမီးကြီးတွေဝိုင်းဝန်းကြိုးပမ်းခဲ့ကြလို့အခုအခါမှာအမေရိကန်လူအဖွဲ့အစည်းမှာအသီးအပွင့်တွေကိုအမျိုးသမီးတွေခံစားနေကြရပြီလို့လည်းထောက်ပြခဲ့ပါတယ်
။ The year I was born in 1961 women made up less than 40% of college students. Today you earn almost 60% of college students.
ကျွန်တော်မွေးတဲ့1961ခုနှစ်တုန်းကကောလိပ်ကျောင်းသားအားလုံးရဲ့40ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။ဒီနေ့ဆိုရင်60ရာခိုင်နှုန်းသောအမျိုးသမီးဘွဲ့ရတွေဟာအမေရိကန်လုပ်ငန်းခွင်တစ်ခုလုံးရဲ့ထက်ဝက်ကျော်မှာဝင်ရောက်လုပ်ကိုင်နေကြပါတယ်။
ဒါအပြင်တချိန်ကအမျိုးသမီးတွေဖိနှိပ်ခံခဲ့ရပြီမဲ့လို့လေအခုခါမှာအမေရိကန်အမျိုးသမီးတွေအနေနဲ့ကိုယ့်ချင်မကိုဖန်တီးနိုင်ခွင့်ရကြပြီလို့လေသမ္မတကပြောခဲ့ပါလေ
In the old days women actually needed a husband to open a credit card.
Today အရင်ကတည်းကအမျိုးသမီးတူအနေနဲ့ခင်မွန်းစီမှ credit card ရောက်ခွင့်ရှိခဲ့တာဖြစ်ပါတယ်။မျက်မှောက်ခင်မှာတော့အမျိုးသမီးတွေအိမ်ထောင်ပြုခြင်းစိတ်သိမ့်မရှိကြတော့ပါဘူး။သူတို့ကြိုက်နှစ်သက်တဲ့လူတွဲမှယူကြမဲ့အနေအထားမျိုးရှိပါတယ်။ဒီနေ့အာဂါသားကိုသွားရောက်နိုင်ခဲ့တဲ့အမျိုးသမီးပေါင်း60နီးပါးရှိပါတယ်။ကျွန်တော်ငယ်ငယ်တုန်းကအထက်တန်းကျောင်းအာဂါသားမှာပါဝင်တဲ့ကျောင်းသူပေါင်း3000သာရှိခဲ့ပါတယ်။အခုတော့ဥပဒေသတ်မှတ်မှုကြောင့်3000ကျော်ရှိနေပါပြီ။အမေရိကန်ရဲ့လူအဖွဲ့အစည်းအလွှာအသီးသီးမှအမျိုးသမီးတွေဥဆောင်နေကြပါပြီ
။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့နှစ်50နောက်ပိုင်းမိသားစုအနေအထားတွေဟာလေပြောင်းလဲလို့လာခဲ့ပြီလို့သမ္မတကပြောခဲ့ပါတယ
် Those days when the average family was a dad who went to work every day and a mom who stayed at home and did all the unpaid labor.
ဒီကိရုံကသာမန်မိသားစုတွေမှာအဖေကအလုပ်ထွက်လုပ်တယ်အမေကအိမ်မှာနေပြီးဘာမှဝင်ငွေမရှိတဲ့အိမ်အလုပ်ကိုကျုံလုပ်ကြရတယ်ဒီကနေ့မှာတော့အဲ့လိုမဟုတ်တော့ပါဘူးမိသားစုတွေမှာပုံစံပြောင်းလဲနေပါပြီ
ခုလိုအမျိုးသမီးတွေလုပ်ငန်းကဝင်ဝင်ကြတာများလာပြီးဖြစ်တဲ့အတွက်ကြောင့်ဒန်ဒူလာစာရရှိရေးမိသားစုဆေးခွင့်ခံစားခွင့်ရရှိရေးนี่คลีทิงก็ทอดปั่นยาชีซะทะဖြင့်ခန်းစားကွင့်တွေရရှိဖို့လေတက်ဆိုင်ရာလုပ်ငန်းတွေအနေနဲ့အခွင့်အရေးတွေပေးတင်ပြီလို့လေသမရကအလေးအနက်တိုက်တွန်းခဲ့ပါတယ်မစ္စတာအိုဘားမားသမရဖြစ်လာတဲ့အခု၈နှစ်တာကာလအတွင်းမှာနိုင်ငံခြားရေးပေါ်လစီရဲ့ဦးစားပေးတရက်ကတော့ကြားမှဒန်းတူအခွင့်အရေးရရှိဖို့ပဲဖြစ်ပါတယ်ဒါကြောင့်မို့လဲအမျိုးသမီးတွေဘဝမြင့်တင်ပေးနိုင်ဖို့အစိုးရတွေစီးပွားရေးလုပ်ငန်းတွေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအထောက်အကူပြုတဲ့အဖွဲ့အစည်းတွေအတွက်နိုင်ငံတကာမှာဒေါ်လာသန်း50ကူညီပေးဖို့ကိုလည်းအင်ဗျူတော်ကကတိပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေအခွင့်အရေးတိုးတက်မှုရရှိပေးမယ်လို့လည်းကမ္ဘာတစ်ဝှမ်းရှိနိုင်ငံတွေမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရစေဖြစ်တာတွေ့ရတယ်လို့သမရကပြောပါတယ်
။ Everybody has a role to play in America.And even as we make progress at home, we look abroad, and we know that any country that oppresses half the population,
American people are not going to be able to do that. We are going to be able to do that. We are going to be able to do that. We are going to be able to do that. We are going to be able to do that. We are going to be able to do that. We are going to be able to do that. We are going to be able to do that. We are going to be able to do that. We are going to be able to အဲ့ဒီလိုလူအဖွဲ့အစည်းမျိုးဟာရေရှည်မှာဘယ်လိုမှတိုးတက်သင့်သလောက်တိုးတက်နိုင်မှာမဟုတ်ပါဘူး
။တမရဥပမာပြောကြားခဲ့သလိုကမ္ဘာထွန်းအမျိုးသမီးတွေရဲ့အခြေအနေကိုလေ့လာရမှာလူဦးရေတန်း90ကျော်နဲ့တဝက်ကျော်အမျိုးသမီးတွေဖြစ်တဲ့မြန်မာနိုင်ငံမှာရောအခြေအနေကဘယ်လိုရှိပါသလဲ။ Cherry Sahong ကတော့ချင်းအမျိုးသမီးအဖွဲ့အစည်းရဲ့အကြံပေးပုဂ္ဂိုလ်ဖြစ်ပါလေ။သူကမြို့သမီးများအရေးအသွေးမြင့်တင်ပေးခြင်းအပြင်နိုင်ငံအတွက်အကျိုးရှိမယ်ဆိုတဲ့ခေါင်းကြီးနဲ့ TEDx အင်အားလေးမှာပြောကြားခဲ့တဲ့မိကုံးမှာမိခိုသူလို့ယူဆခံရတဲ့အမျိုးသမီးတွေရဲ့အခြေအနေအကြောင်းပြောကြားချက်ကိုကောက်နှုတ်တင်ပြရင်းဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုညီကုံးချုပ်အပ်ပါတယ
်ကျမကစကိုင်းတိုင်းကလေးမြို့နယ်မင်းလှကြီးရွာမှာမွေးဖွားခဲ့တယ်ကျမရဲ့ရွာဟာဆိုလို့ရှိရင်အင်ချီ200ကျော်လောက်တော့ပဲရှိတယ်ကျမတို့ရွာမှာလူတွေကစိတ်ပြူရင်းလေရလုပ်ငန်းတွေနဲ့အသက်မွေးချောင်းနေကြတယ်ကျမငယ်ငယ်ကတည်းကကျမတွေ့ရှိခဲ့တဲ့အမျိုးသမီးတွေဟာဆိုလို့ရှိရင်မနဲ့မိုးလင်းတာနဲ့မိသားစုရဲ့စာဝတ်နေရေးအတွက်ပြင်ဆင်နေကြတယ်ပြီးရင်သူတို့ရဲ့လေတော့တဲ့ကိုကမန်းကရန်ပြီးပြီးတော့မှတဏီကုံမူးပဲရွာနေပဲပူတဏီကုံလုံနေကြတယ်အိမ်အပြန်မှာချင်းတောင်းအပြင်းနဲ့ချင်းနေယူလာကြတယ်ညံ့နေစာချက်ဖို့အတွက်ကျမတို့ယူရမှာခုနေချင်းချင်းလက်စမီမရှိသေးလို့ညံ့နေရောက်လာတော့သူတို့ရဲ့အလုပ်ပြီးသွားသလားဆိုမပြီးသေးဘူးတောက်လျှောက်အိမ်မှုကိစ္စတွေလူမှုရေးကိစ္စတွေဘာသာရေးကိစ္စတွေလုပ်နေကြတယ်ဆိုတော့အမျိုးသမီးတွေကမနဲ့မိုးလင်းတာနဲ့ညံ့နေထိသူတို့ရဲ့အလုပ်လုပ်နေတဲ့အချိန်တိုင်းကိုတွက်ချင်းရင်အနည်းဆုံး14နာရီဖြစ်တယ်အဲ့ဆယ်လေးနာရီအလုပ်လုပ်နေရတဲ့အချိန်မှာသူတို့ဝင်အပူရရှိသလားဆိုမရှိဘူးသူတို့ရဲ့လှုပ်အားခတွေကိုကျမတို့ထဲအတွက်ကြသလားဆိုရင်လည်းဘယ်သူမှထဲမတွက်ကြဘူးဒါကျမတို့ကျေးလက်တီတာမှရှိနေတဲ့မျိုးသမီးတွေဖြစ်ပါတယ်ဒါအပြင်မှာကျမတို့ရဲ့ယဉ်ကျေးမှုအရာပဲဖြစ်ဖြစ် policy အရာပဲဖြစ်ဖြစ်ဒီအမျိုးသမီးတွေကိုကျမတို့မြှို့ခိုးသူလို့ကျမတို့သတ်မှတ်ထားကြတယ်ဒီလိုမျိုးကိုတို့လို့တတ်မှတ်တဲ့အချိန်မှာနောက်ဆက်တွဲပြဿနာတွေကဖြစ်လာတယ်။ဒါပါလဲဆိုလို့ရှိရင်အမျိုးသမီးတွေကပစ္စည်းဥစ္စာပိုင်ဆိုင်ခွင့်တွေဆုံးရှုံးကြတယ်။လိုအပ်တဲ့စာရွက်စာတမ်းတွေသူတို့စီမှာမရှိတော့ဘူး။အဲ့ဒီတော့အသက်မွေးချောင်းတွေစတင်တော့မယ်၊စီးပွားရေးတွေလုပ်ငန်းတွေစတင်တော့မယ်ဆိုလို့ရှိရင်သူတို့မှာအခက်အခဲတွေနဲ့ကြုံနေရတယ်။ဘာမှပဲဖြစ်ဖြစ်တခြားနေရာမှာချင်းငွေတောင်းလို့မရတော့ဘူး။အဲ့တော့သူတို့ရဲ့စီးပွားရေးတုတ်တက်မှုဟာတနည်းတလားနဲ့ပိတ်ပင်ချင်းခံရတာဖြစ်ပါတယ်ကျမတို့နိုင်ငံဟာ80ရာခိုင်နှုန်းကျော်ကကြီးလက်ဒေသမှာနေကြတယ်ဆိုတာအလုံးအသိဖြစ်ပါတယ်2014ရဲ့တကောင်စင်းအရာ လူရေ52တန်းကျော်ရှိတယ်ဆိုတာလေကျမတို့အသိဖြစ်တယ်။အဲ့ဒီ52တန်းကျော်မှာမှ26တန်းကျော်ဟာအမျိုးသမီးတွေဖြစ်တယ်။80ရာခိုင်နှုန်းကကျေးလက်ဒေသမှာနေရဆိုလို့ရှိရင်26တန်းရဲ့80ရာခိုင်နှုန်းက18တန်းကျော်ဖြစ်ပါတယ်။ဆိုတော့ကျမတို့မြန်မာနိုင်ငံရဲ့အမျိုးသမီးလူထုက18တန်းကျော်ကကျေးလက်ဒေသမှာနေပြီးလေယာဉ်လုပ်ငန်းစိတ်ပြူရေးလုပ်ငန်းတွေကိုမှီခိုနေကြတာဖြစ်တယ်။တခုစဉ်းစားစရာကအဲ့လိုလေယာဉ်လုပ်ငန်းတွေစိတ်ပြူရေးလုပ်ငန်းတွေလုပ်နေရင်သူတို့ရဲ့ economic contribution ကိုကျမတို့ထည့်သွက်ကြသလားကျမ data တွေလိုက်ရှာကြည့်တယ် online ပေါ်မှာရောစာလို့စီးပွားရေးဟို magazine တွေမှာရောကျမလိုက်ရှာကြည့်တယ်ရှာလို့မရအောင်ဒီ18တန်းကျော်လူအမျိုးသမီးထုရဲ့စီးပွားရေးကုန်ထုတ်မှုကိုကျမတို့အသိမှတ်မပြုဘူးအဲ့လိုဒီလူထုရဲ့လိုအပ်ချက်တွေစေပွားရေး contribution တွေကိုကျမတို့ကထက်မတွက်လက်ချင်တာဖြစ်ကျမတို့နိုင်ငံရဲ့စေပွားရေးစီမံကိန်းတွေလူမှုထုတ်တရေးစီမံကိန်းတွေအတွက်အနောက်နေဖြစ်စီတယ်လို့ကျမယူဆမိတယ
်ဒေါ်လလတန်စီစဉ်တိဆက်ပေးနေတဲ့အမျိုးသမီးခန္ဓာပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာလည်းနားဆင်နိုင်ကြပါရဲ့ရှင်အခုတုဒ္ဒဆောင်လေးအမေရိကန်တခွင်ကိုနားဆင်ကြရပါမယ်ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။အကြောင်းမျိုးမျိုးကြောင့်နှစ်စဉ်နှစ်တိုင်းကိုမွေးရမြေကနေတခြားတိုက်ပစ်တစ်ခုခုမှာဒုက္ခသည်ဖြစ်နေရွှေ့ပြောင်းအခြေချနေထိုင်သူအရေအတွက်သိင်္ဂနန်းအထိရှိတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်နဲ့ရွှေ့ပြောင်းအခြေချနေထိုင်ခဲ့တဲ့ကိုသူရိဝင်းနဲ့သူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေအကြောင်းကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပြီးအခုတပတ်ရဲ့သုတဆောင်တဲ့အမေရိကန်အစီအစဉ်မှာတင်ပြပေးထားပါရရှင်။
ကိုသူရိန်ကအမေရိကန်ပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့လာလဲဆိုတော့အရင်ဆုံးပြပြပေးပါအောင်
။အော်ကျွန်တော်တို့ဒီမှာဟိုဒုက္ခတဲ့ resettlement အစီအစဉ်ပေါ့နော်။ဟိုပြန်လည်နေရာခြားရာအစီအစဉ်အဲဒီ program နဲ့ရောက်တော့
။ဒီအမေရိကန်အစိုးရကနေပြီးတော့ပေါ့နော်။ခုနလိုကိုတိုင်းပြည်ကနေပြီးတော့နိုင်ငံရေးကြောင့်ဒါမှမဟုတ်လို့ရှင်လည်းပဲတခြားဒီအစိုးရရဲ့ဖိနှိပ်မှုတစ်ခုခုကြောင့်ထွက်ပြေးလာတဲ့သူတွေကိုဟိုအမေရိကန်အစိုးရကနေပြီးတော့ဟိုလက်ခံထားပေးတာပေါ့။ဆိုတော့ကိုသူရိန်ဝင်းအကြောင်းလေးကိုလည်းနည်းနည်းပြပြပေးပါလား။ဘာကြောင့်အခုလိုမျိုးအမေရိကန်ကိုထွက်လာရတယ်ဆိုတဲ့အကြောင်း။
တိုင်းကိုကျွန်တော်တို့ဒီနိုင်ငံရေးညီညီချက်ကြောင့်ကျွန်တော်တို့ကရောက်တော့တိုင်းနယ်စပ်မှာအတိုင်းနဲ့ဇာတ်မှလည်းကျွန်တော်တို့နေရာထိုင်ရတာကဟိုလုံခြုံမှုမရှိတာတဲ့ခါကြတော့ UN ရဲ့ဒီတော့ refugee program မှာကျွန်တော်တို့ဝင်လျှောက်ထားဖြစ်တယ်။အဲ့လိုလျှောက်ထားဖြစ်လို့ဆိုင်မှာနေလို့သိမ့်မကြသေးဘူးဒီ US ကနေလို့ဒီအစီအစဉ်ကိုခေါ်ရတော့မရောက်လာတဲ့သဘောပေါ့နော်
။ခုနကလို့ပေါ့အမေရိကကိုရောက်လာတဲ့ဆိုတဲ့အခါမှာတော့ဘယ်လိုတွေရင်ဆိုင်ရလဲအဲ့ဒီအခြေအနေလေးနည်းနည်းတော့ရှင်းပြပေးပါဦး
။ဒီလိုရောက်လာတဲ့ခါမှာတော့ကျွန်တော်တို့ကဘဝကတုံညာနေပြန်စားတယ်ဆိုတော့အစအစအရာရာအကုန်လုံးအစနေပြန်စားအရင်ကတော့လှုပ်ရှားခဲ့တယ်မတူတဲ့ဘဝကောဒီမှာကိုယ့်ကိုယ်ကိုပြန်လဲအဓိကတော့ပဲကိုယ့်ကိုယ်ကိုပြန်ပြီးတော့ထူထောင်တာပေါ့ဒီမှာကျွန်တော်တို့မတူတဲ့ဘာသာစကားတွေအလုံးတိုင်းတည်တည်အဲ့ဒီဟာနေရင်းဆိုင်တော့
ဆိုတော့အမေရိကမှာအခုနေတာကဟိုဘယ်လောက်ကြာသွားပြီလဲ
ကျွန်တော်10နှစ်ကျော်ပါပြီ
အမေရိကဟာ opportunity land ပေါ့နော်အခွင့်အရေးတွေကိုယ်အိမ်မက်ထဲအတိုင်းပေါ့နော်တကယ်ကိုလှုပ်ချင်တဲ့အလုပ်တွေကိုအကောင့်တွေပေါ်နိုင်တဲ့နေရာဒီအခွင့်အရေးတွေပေါ်ကျွယ်သွားတဲ့တိုင်းပြည်ဆိုပြီးတော့ဒါအားလုံးက American Dream နဲ့ဒီနိုင်ငံကိုလာကြတဲ့သူတွေများပါတယ်ဆိုတော့ဒီ10နှစ်တာကာလအတွင်းမှာနေပြီးတဲ့အခါမှာရောကိုယ့်ရဲ့ဒီစိတ်ကူးရအိမ်မက်တွေကိုအကောင့်တွေပေါ်နိုင်ခဲ့လား
ဟုတ်ဟုတ်ကဲ့အတိုင်းတာခုအထိလောက်တော့ဒီနေ့မှရပါတယ်ဘာဖြစ်လို့လဲဆိုတော့အရင်ကကျွန်တော်တို့နေထိုင်ခဲ့တဲ့ဘဝပုံစံနဲ့ဆိုင်ရင်အခုအချိန်မှာတော့ဒါရုပ်ပိုင်းဆိုင်ရာအရာတော့အများကြီးတိုးတက်မှုရှိတယ်လို့ပြောပြရပါတယ်။အကျန်တဲ့ဟာကိုယ့်ရဲ့အချိန်တွေပေးရတာပုံပြီးတော့ပေးရတာကတော့ဒါတော့တပိုင်းဒါတော့ကိုယ်ကတိုးတက်ခြင်းလဲဆိုရင်ကိုယ်ဘယ်လိုမျိုးတိုးတက်ခြင်းလဲဆိုအပေါ်မှာမူတည်တော့ကိုယ့်ရဲ့ကြိုးစားမှုပေါ်မှာမူတည်တော့တခုလိုချင်းတခုတော့ပေးဆက်အော
င်ဟုတ်ကဲ့ဆိုတော့ဟိုဘာတွေကိုပေးဆက်ပြီးတော့ဘာတွေကိုရခဲ့ပါလဲ
အော်ကျွန်တော်ဘာရရဆိုဒီကျွန်တော်ဘဝရတဲ့မှုအတိုင်းဒါတော့ပါသွားတယ်ကျွန်တော်အရင်ညမနိုင်ငံမှာနေခဲ့တာအထက်ဆိုင်တော့ဒီမှာရက်တီနေထိုင်ရတာတော့အများကြီးပေါ်သွားတယ်ဝင်ဝင်ရအစတော့လောက်ခါတော့ကျွန်တော်သွားလာနေထိုင်ရတဲ့ပုံစံအဆုံးအားရအကုန်လုံးတော့ဟိုတော်တော်ကွာခြားသွားတယ်ပြီးသလိုက်တာတော့ကျွန်တော်ကိုယ်ပိုင်မိသားစုအချိန်ဆိုတာတော့တော်တော်ခင်းဖြစ်သွားတယ်ကျွန်တော်အလုပ်ထဲမှာပေးရတဲ့အချိန်ကြီးပုံများတယ်အလုပ်တွေလည်းတော်တော်နည်းနည်း demand များတဲ့ခါကျတော့အဲ့မှာအချိန်ပူပေးရများတဲ့ခါကျရင်တခါလေကြာရင်တော့ဒီ family life လေးတွေနည်းနည်းဆုံးဆုံးတော့ရှိတော့
လွန်ခဲ့တဲ့10နှစ်ကအမေရိကကိုစရောက်လာတယ်ဆိုတော့အခုဒါ10နှစ်ကြာသွားပြီတဲ့အခါမှာကိုယ့်အနေနဲ့ရောဘယ်လောက်ထိအောင်တိုးတက်လာအောင်လို့ဟိုစွမ်းဆောင်နိုင်ခဲ့တယ်လို့ထင်လဲခင်ဗျာ
ကျွန်တော်မြန်မာပြည်မှာကျွန်တော်ဟိုဘွေးရအတိုင်းအတာအထိပညာသင်ခဲ့တယ်ဆိုရင်တကယ်တကယ်တမ်းမှာကျွန်တော်အများကြီးသင်ဖို့လိုအပ်တယ်ဆိုတော့ရောက်ချင်းနေမှာပဲတည်တယ်ပြီးတော့ကျွန်တော်တို့ကကိုယ့်ရဲ့အဓိကအင်္ဂလိပ်ဘာသာစကားကိုဒီမှာအင်္ဂလိပ်လိုပြောတဲ့ခါကျတော့အင်္ဂလိပ်ဘာသာစကားကိုရအောင်လို့ကိုယ့်ကိုပြင်ပြတင်ရတယ်ပြန်ပြီးပြင်ရတယ်ကျွန်တော်လည်းပြင်ယူနိုင်တယ်လေပို့ပြီးတော့အကျိုးရှိလာတယ်ပေါ့နော်ကျွန်တော်ဆိုရင်ဒါအခုလက်ရှိလုပ်နေတဲ့အလုပ်ဆိုကျွန်တော်ဝန်ထမ်းတဲ့တော့တာမန်ကျွန်တော်ဒီဆက်ရုံဝန်ထမ်းတာမန်ဆက်ဝန်ထမ်းဆိုတာဒီဆက်ကကြာလာတဲ့ပစ္စည်းလေးတွေကိုကျွန်တော်အခုရည်ရည်တွက်မယ်အဲ့ထဲကိုထည့်မယ်ဒီတော့ပဲအဲ့ဒီဟာကနေမှဆိုရင်ပို့ဒီကြီးချိုးလာတဲ့ခါကျတော့သူတို့ရှိမှကျွန်တော်မြန်မာလိုရောဟိုဆက်ပြန်ခေါ်ရတော့ process technician ဆိုတဲ့အဆင့်ပေါ့နော်အဲ့ဒီအဆင့်ကိုတတိယနဲ့ကိုကရောက်လာတော့ရောက်လာတော့ကိုယ့်ရဲ့ကြိုးစားမှုပုံမှာမူတည်တယ်မကြိုးစားဘဲနဲ့ဒီတိုင်းပဲနေပဲဆိုရင်အဲ့ဒီအဆင့်မှာပဲကျွန်များကြီးရက်တည်သွားမယ်ရက်တည်သွားမယ်အကယ်၍ကြိုးစားမယ်ဆိုရင်တော့လွန်ခဲ့တဲ့နော်လွန်ခဲ့တဲ့နှစ်ပြည်ကထပ်ပြီးတော့ဟိုကြိုးစားရင်ကြိုးစားတော့အကျိုးထူလာတော့အဲ့ဒါတော့ဒါကျွန်တော်ရဲ့လက်တွေ့ပါပဲ
ဒီအောက်ခြေကနေပြီးတော့ဒါတာမန်ဒီဆက်ယုံအလုပ်သမားတယောက်အနေနဲ့စပြီးတော့အလုပ်ဝင်နေနောက်ဆက်ပြင်းနေ technician နေရာကိုရတယ်ဆိုတော့အခါကျတော့ဟိုအဲ့လိုနေရာမျိုးကိုရအောင်ပေါ့နော်ကိုယ့်ဘက်ကရောဘယ်လောက်ထိအောင်ဟိုခွန်ဆိုင်အားစိတ်ကြိုးစားခဲ့ရလဲ
အဓိကတော့ပြင်ဖို့ပါပဲလူကနေတိုင်းဘဝပြင်ယူနေမှာကိုနေ့စဉ်လှုပ်ရှားနေတဲ့ဘဝတွေကနေမှာကိုပြင်ယူနိုင်ပညာကိုပြင်ယူနိုင်တဲ့အရာမှန်ရအဲ့ဒါကိုကိုကပြင်ယူရမှာအရင်ဆုံးတော့ဘာသာစကားပေါ့နော်အဲ့ဘာသာစကားကိုပြင်ယူရတယ်ဆိုရင်ကိုရဲ့ဒီကဒေတာခံအမေရိကန်နေရှင်းနေလို့သူ့လုပ်ပုံကံပုံတွေကိုကိုကဟိုမရှက်မကြောက်သွားပြီးတော့မင်းမြန်ရတယ်ကိုကသူ့ရှင်းနေပြီးတော့ဟိုကိုတင်ကြားအသိယူရတယ်ပေါ့နော်အဲ့တော့ဒီကိုရရတဲ့ကိုကိုပညာလေးကိုကိုဒီနေ့ရတခုရဆိုဒီနေ့တခုဒီအောင်မှတ်သားပြီးတော့အခွင့်အလမ်းပေါ်လာခြင်းကအာကျွန်တော်ဟာဒီနေရာကိုကျွန်တော်လုပ်နိုင်တယ်ဆိုတော့ကျွန်တော်ကဟိုတက်စီကြားရတယ်နေဒီဟာကိုအများအားကြိုးစားနေရအဲ့တော့ကိုယ့်ရဲ့ဒီအလုပ်မှာရှိတယ်အလုပ်တောင်ရှိပြီးရတယ်โอเคဒီနေရာတော့ဒီကောင်အတွက်ထိုက်တန်တယ်ဆိုတော့ဒီချိန်မှာကျရင်ကိုယ့်နေရာပြီးရတယ်အဓိကတော့အများအားပြင်ယူနေဖို့ပြင်ယူရသေးရှိနေလို့
ဆိုတော့ဟိုအခုလိုမျိုးပေါ့ဒါ10နှစ်တာကာလအတွင်းမှာဟိုဘာပဲပြောအခုဆိုလို့ရှိရင်ဒါကဟိုနီးပညာကိုတက်ကြွနဲ့ဒါဆို skill level ပေါ့နော်ဟိုတယောက်ဖြစ်လာပြီဆိုတဲ့အခါကျတော့ဟိုဒီထက်မကအခြေအနေတွေကိုကိုကအမိအဖန်းဆုံနိုင်ဖို့ရောဘာတွေထပ်ပြီးတော့ဟိုပြင်ဆင်ထားလဲ
လက်ရှိကျွန်တော်ရဲ့ဒီအလုပ်မှာတော့နောက်ဆက်ဒီကျွန်တော်ရဲ့အနည်းကပ်ဆုံးရမှန်းချက်ကတော့ဒါ supervisor ပေါ့ဒီအလုပ်ဆိုင်ရဲ့ဒီအလုပ်ချက်ပေါ့နော်အဲ့ဒီအသင့်ကိုဒါကျွန်တော်ကိုယ့်ရဲ့ရမှန်းချက်ဘာပြောချင်တာကတော့လူတိုင်းကဒီကိုယ့်ရဲ့ကိုရောက်နေတဲ့နေရာမှာကိုယ့်ရဲ့နောက်ထပ်ပြင်မှတ်ကပါလဲနောက်ထပ်ညီမချက်ကပါလဲအဲ့ဒီဟာလေးကိုအနည်းကပ်ဆုံးညီမချက်လေးတွေထားပြီးလုပ်ရင်တော့ပို့ပြီးတော့အဆင်ပြေပါလိမ့်မယ
်ဆိုတော့ဟိုတခြားဘက်မှာကဥမာဒါကတော့အလုတ်အကင်ဘက်ပေါ့လေတခြားဒီမိသားစုနဲ့ပတ်သက်တဲ့အပိုင်းမှာကြတော့ဘာရီမြန်ထူးထူးခြားခြားလှုပ်ဆောင်ပေးနိုင်ခဲ့တယ်လို့ထင်လဲခင်ဗျာမိသားစုကိုဘယ်လောက်ထိအောင်ကိုဟိုဥဆောင်ပေးနိုင်ခဲ့တယ်လို့ထင်လဲ
မိသားစုဘက်မှာကတော့ဒီမှာကတော့ဟိုကျောဒီမှာရောက်နေတဲ့လူတွေကကျန်နေတော့အကုန်အလုပ်တွေကလူလုံးကြရင်အကုန်လုံးလုံးနိုင်အလုပ်နိုင်တဲ့လူအလုပ်ကြရလေဒီပို့ပြီးတော့အကျိုးရှိတယ်လေပေါ့အဲ့ဒါတော့ခုအခုကမင်းတို့ဘာလဲဆိုတော့မြန်မာပြည်မှာတကယ်မီဒီယာစုဝင်နေလို့ကျွန်တော်ဟိုသီးသီးသာသာတော့ပြန်ပြီးတော့ထောက်ပံ့လာနိုင်တာရှိတယ်ပေါ့အရင်အချိန်တွေဆိုရင်တော့ကျွန်တော်ပဲလုပ်ပြီးနေတာအခုကတော့ဘာလဲဒီလိုအခုသင်ရဲ့ဒီမိဘတွေနော်ကိုယ့်အညီကိုမောင်းနှောင်းတွေပေါ့အချိန်ပြေတော့တအားသေးကျွန်တော်ကပြန်ပြီးလုပ်ပြီးနိုင်တယ်တခုခုကျွန်တော်မြန်မာပြည်ကတော့တော်ရည်ဒီနိုင်ငံတကာရောဟိုတော့ရည်ရည်ဖြစ်တယ်ဆိုဒီမှာရှိရဲ့ဒီကျောင်းမိသားစုနဲ့စုစည်းတော့ဆိုနိုင်ငံတော့ကူညီနိုင်တဲ့အခြေအနေရှိရောကျွန်တော်တို့ကိုယ်ကိုမထူထောင်နိုင်လို့ဆိုဒီရောက်လည်းတော့အဲ့လိုပဲကူညီနိုင်တယ်ဒီဟာတော့ဟိုတော့အကျိုးရှိရောနော်
ကိုအောင်စီစဉ်တိဆက်ပေးနေတဲ့သုဒ္ဓဆောင်လေအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားစင်နိုင်ပြီးပြန်လဲထုတ်လွှင့်ချက်ကိုအင်္ဂါနေ့မနေ့ပိုင်းမှာနားစင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးနားစင်ကြရမယ့်သိပ္ပံနဲ့ဤပညာအစီစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင်။
ရန်ကုန်မြို့ကလမ်းမတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးထပ်ပြီးမဖြစ်စေဖို့ဓာတ်ကြိုးသွယ်တန်းတဲ့စနစ်ကစပြီးပြောင်းပြစ်ဖို့လိုအပ်နေတာတွေကိုစင်ကာပူကဘီအန်နဲ့ကင်းရှင်းရေးဆိုင်ရာအင်ဂျင်နီယာဦးရင်းငင်းကပြောပြပေးမှာပါ။ရ ရန်ကုန်မြို့မှာရေမီးပြဿနာတွေပေါ်နေတာဟာ system စနစ်ပြည့်ရင်းမှုကြောင့်ဖြစ်တယ်လို့ဥပဒေထိန်းချုပ်မှုအားနည်းတာကြောင့်လို့ဦးရင်းငင်းကပြောပါတယ်
။အရေးကြီးတာကတော့ system ရဲ့နောက်ပြီးတော့ law enforcement နှစ်ခုပေါ့။ဒီဘဝမှာဖြစ်ပျက်နေတာတော်တော်များများက system failure ကြောင့်ဖြစ်တာပါ။ system failure ဆိုတာအကုန်လုံးမှာစနစ်တကျမရှိဘဲနဲ့အဆင့်တွေလို့ကောက်ကပ်ပြီးလှုပ်လင်းနေတဲ့ဟာတွေများတယ်။အဲ့ဒီ system ကအရင်တော့အင်္ဂလိပ်တွေလက်ထက်တုန်းချပေးခဲ့တဲ့ system ရှိတယ်။အဲ့ဒါအင်္ဂလိပ်တွေလက်ထက်တုန်းကချခဲ့တဲ့ system ကို Parliament Democracy စနစ်တော့ကျွန်တော်သိချာမသိလိုက်ပါဘူးနော်။သူတို့ block စတုံးလဲပေါ့။နောက်မြန်မာဆိုရှယ်လမ်းစဉ်ပေါ်ရင်တက်လာတဲ့အခါကျတော့အဲ့ system တွေအကုန်လုံးကိုသူတို့ကဆက်ပြီးတော့ keep မလုပ်ထားဘူး။အဲ့ဒါကို improve မလုပ်တဲ့အခါကျတော့အဲ့ system တွေအကုန်လုံးပြတ်သွားပါ။ဖြစ်တဲ့အခါကျတော့ရန်ကုန်ကရေပေးတဲ့စနစ်ကိုမီးပေးတဲ့စနစ်ကို traffic manage လမ်းသွားတဲ့စနစ်ကိုအကုန်လုံးဘာမှစနစ်တကျမရှိတော့မှန်းနဲ့ဟိုနောက်မှာဟိုအစီအပြေလိုကောက်ပြီးတော့ဖောက်လိုက်ဒီနောက်မှာအစီအပြေလိုကောက်လို့လာအဲ့လိုဖြစ်နေအောင်မီးသွဲတာကလည်း standard တွေ cooperative တွေနဲ့တရားကြားနာနာစဉ်စဉ်ညွှန်းနေနဲ့လုံမှသာလျင်စနစ်တကျအစီအပြေတဲ့မီးမပြတ်တဲ့လူတွေနဲ့အထီးကိုင်းရှာနာနေတဲ့မီးသွဲတဲ့စနစ်တခုဖြစ်လာလိမ့်မယ်လို့ထင်ပါတယ်
ရက်စင်မီဥပဒေတွေချထားပေမဲ့မြန်မာနိုင်ငံကဥပဒေမှာစင်ကာပူလိုအများပြည်သူအန္တရာယ်ခင်းရေးကိုတည်တည်ချာချာဖော်ပြထားတာမျိုးမတွေ့ရဘူးလို့လည်းပြောပါတယ
်စင်ကာပူ electricity app မှာတော်တော်လေး down ဆုံးတယ်ပြဌာန်းတာပေါ့လျက်စစ်တွေ့လို့ရှိရင်ဘလို့ထုတ်တဲ့အခါမှာဘလို့လျက်စစ်ကိုမသက်ဆိုင်တဲ့သူတွေကိုမရောင်းရဘူးလို့မထုတ်ရဘူးလို့မတွေ့ရဘူးလို့လျက်စစ်တွေ့တဲ့အခါမှာဘလူကပဲတွေ့ရမယ်လို့စသဖြင့်တော်တော်များများသူတို့ရေးထားပါတယ်ဖို့စင်ကာပူ electricity app မှာ public safety အတွက်ကိုတော်တော်များထည့်ပြီးရေးထားပါတယ်။မြန်မာနိုင်ငံမှာလည်းပဲလျက်စစ်ဥပဒေဆိုပြီးတော့2014ခုနှစ်အောက်တိုဘာလမှာ2014ခုနှစ်ဥပဒေအမှတ်44နဲ့လျက်စစ်ဥပဒေထုတ်တယ်။ဒါနဲ့အဲလျက်စစ်ဥပဒေကျွန်တော်ဖတ်ကြည့်တော့အများပြည်သူအနေကင်းနဲ့ပတ်သက်လို့ထိတာအတွက်ကိုနည်းပါတယ်။ကျွန်တော်တွေ့တာကအဲမှာပုံမှန်48မှာဘယ်သူမှလျက်စစ်အနေကင်းရောလက်မှတ်မရဘဲနဲ့လျက်စစ်တပ်အားကိုထုတ်လွှင့်ခြင်းပုတ်လွှင့်ခြင်းဆက်သွယ်အသုံးပြုခြင်းမပြုရဆိုတာရယ်ပုံမှန်3ကငယ်မှာလျက်စစ်တပ်အားကိုအနေကင်းစွာနဲ့ပုံမှန်ချပြန်စွာတုံ့နှံစီရန်ပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်ဖို့ရယ်နောက်တစ်ခုကထုတ်ပြန်ထားသော new breed များ senior secret လုံထုတ်လုံနည်းများမှာဆိုတော့အဲ့လိုနှစ်ခုပြဋ္ဌာန်းထားပါတယ်အဲ့ဒီပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းဆိုတာဘာကိုညွှန်းတယ်လဲအဲ့တော့ထုတ်ပြန်ထားသော new breed senior secret လုံထုတ်လုံလေးဆိုတာတကယ်ရှိနေပြီလားရှိလို့ရှိရင်အဲ့ new breed senior secret နဲ့လုံထုတ်လုံလေးကဘာတွေလဲအဲ့ဒီလုံထုတ်လုံလေး senior secret new breed ကတကယ်အသက်ဝင်တာတော့လုံတဲ့သူတွေကဘယ်တော့ထိသူတို့အဲ့ဒီကိုလိုက်နာပြီးတော့လုံနေတယ်လေစာပြန်အဲ့ဒီအရာ law enforcement ပေါ့အဲ့ဒါတော်တော်များအရေးကြီးပါတယ်အစိုးရမှကြတော့ပြောလို့ရှိရင်တရားဥပဒေတော်တော်လေးစိုးမိုးတာပေါ့နော်တရားဥပဒေတော်တော်လေးစိုးမိုးတဲ့အခါကျတော့ဥပဒေအတိုင်းသူတို့လိုက်ပြီးတော့လုံကြတယ်တကယ်လို့ဥပဒေနဲ့အညီမလုံလို့ရှိရင်မလုံတဲ့သူကိုပြင်းပြထန်တာအရေးကြီးတယ်အဲ့တော့မြန်မာပြည်မှာလည်းအဲ့လိုစိုင်းရင်စံညွှန်းနေတဲ့ new breed senior citizen လုံထုတ်နေရှိရင်ရှိနိုင်တယ်။ဒါမှမဟုတ်အဲ့ဒါတွေကဘယ်လောက်ထိအသက်ဝင်တယ်လဲ။တကယ်လိုက်နာလှုပ်ဆောင်ကြသလားပေါ့နော်။အကယ်၍သာအဲ့လိုဥပဒေ senior citizen နေရှိတယ်တကယ်လိုက်နာလှုပ်ဆောင်မယ်ဆိုလို့ရှိရင်ခုလောက်ထိဆိုးဝါးဖြစ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ကျွန်တော်ထင်တာကတော့ law enforcement ပေါ့ဥပဒေသက်ဝင်မှုနောက်တော့ဥပဒေကိုလိုက်နာလှုပ်ဆောင်ကြမှုအဲ့ဒီကအရေးကြီးတယ်လို့ထင်ပါတယ်
။စင်ကာပူကမီးသွယ်မီးပေးတဲ့စနစ်ကိုအမြင်ရှင်းပြီးအန္တရာယ်ခင်းအောင်ဘလူးစီဇန်ထားပါတယ်လေ
စင်ကာပူကျတော့သူကအကုန်လုံးကိုမြေအောက်တက်ကျူးတွေလှုပ်ထားလိုက်တဲ့အခါကျတော့ဘာမှမရှိတော့ဘူးပေါ့။နောက်မြေအောက်တက်ကျူးတွေမှာသူဥပဒေအရတက်ကျူးအလုံးဒီ double insulated နှစ်ထပ်လျက်ကရှိရမယ်။နောက်တစ်ခါ power cable တွေဆိုလို့ရှိရင်အဲ့ဥပဒေတွေမှာကိုဘလူး power cable အမျိုးအစားတွေဖြစ်ရမယ်ဆိုပြီးတော့သတ်မှတ်ထားပါတယ်။နောက်တော့အဲ့ power cable တွေကိုလည်းပဲ cooperative သတ်မှတ်ထားတော်များတယ်။အဲ့ cooperative တွေနဲ့အညီအဲ့ပေါ်ကကလေးတို့ထိုးအောင်မယ်ပေါ့နော်အဲ့ကျိုးတွေကမြေကြီးအောက်မှာသွားနေတဲ့ခါကျတော့မိုးပေါ်မှာရှုပ်ပွားတာမရှိတော့ဘူးပေါ့တိမ်ညင်းကိုကျိုးတစ်ချောင်းစီသွားတယ်သမထားနေရတယ
်ရန်ကုန်မြို့မှာတော့ငှက်တိုက်လို့ရှုပ်ပွားနေတဲ့ဓာတ်ကျိုးသွဲတန်းတဲ့ပုံစံတွေကိုမြင်နေရတယ်လို့လမ်းမာတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးတွေပါတွေ့နေရတာမို့အမြန်ဆုံးပြုပြင်ပြောင်းလဲတဲ့လို့ပြောပါတယ
်ဘဝမှာကျတော့မိုးပေါ်ကနေပေါ်လှုပ်လိုက်တဲ့ခါကျတော့ဓာတ်တိုက်တိုင်းနဲ့ကနေပြီးတော့အိမ်တွေကိုဆွဲတယ်အမဆွေရပါဆိုတက်ခန်းတခန်းကျွန်တော်အနေနဲ့ပြေးပုံပါဆိုလို့ရှိရင်အထက်တစ်ထပ်ကို6ခန်းနဲ့စုစုပေါင်း8ထပ်ဆိုတော့48ခန်း။48ခန်းကိုဒီတက်တိုင်းတိုင်းနဲ့ကနေပြီးတော့အကုန်လုံးဆွဲထားသလိုဖြစ်နေအောင်။နောက်တိုက်တွေကလည်းကတ်နေခါကြတော့တိုင်းနဲ့ကိုတိုက်ထဲနေမဟုတ်တော့ဘူး။ဒီတိုက်လည်းဆွဲဟိုတိုက်လည်းဆွဲအဲ့လိုဖြစ်နေခါကြတော့ကျိုးတွေကတော်တော်ကြီးကိုရှုပ်ပွားနေတော့လေ။အဲ့ဒီတိုင်းနဲ့ကနေဆွဲတဲ့စနစ်ကနေပြီးတော့ဒါနဲ့ပို့ပြီးတော့ကောင်းအောင်ဘယ်လိုလုပ်မလဲဆိုတာပြန်ပြီးတော့ဟို analyze လုပ်မယ်။နောက်ပြီးတော့ evaluate လုပ်မယ်။နောက်ဒီနဲ့ပို့ပြီးတော့ကောင်းတဲ့စနစ်တစ်ခုနဲ့စားထုတ်ပြီးတော့သုံးဖို့လုံမယ်လို့တင်ပါတယ်။ခုလောလောဆယ်တိုင်းနဲ့ကနေပြီးတော့တိုက်တစ်ခုလုံးကိုစုပြုံဆွဲထားတာတော့တော်တော်အနေများပါတယ်။ တရန်နေဆိုတဲ့တကြူတွေကလည်းပဲနေပိုးလည်းမိုးရွာလိုက်ရာသီဥတုံကိုခံရတယ်ခံရတဲ့ခါကျအဲ့တကြူတွေကလည်းဘလော့ပစ္စည်းနေမှလည်းဘလူးမောမသိဘူးနောက်ပြီးတော့ maintenance လည်းမရှိဘူးဟိုအကုန်လုံးရောတဲ့ခါကျတော့ခါလေးတကြူပေါက်တဲ့ခါမှာဝန်ထမ်းကြီးတွေနဲ့သွားပြီးထိတဲ့ခါမှာလွတ်အမတန်အနေများပါတယ်ဘာလို့လဲဆိုတော့ဝန်ထမ်းကြီးကလည်းပဲတန်နဲ့လှုပ်ထားတဲ့ခါကျတော့တကြူလိုပေါ့နော်တတုနဲ့လှုပ်ထားတဲ့ခါကျတော့အဲ့ဒီပေါက်ပြဲနေတဲ့တကြူနဲ့အဲ့ဒီဝန်ထမ်းကြီးနဲ့သွားပြီးတော့ထိလို့ရှိရင်ဓာတ်လိုက်နိုင်တဲ့အနေပို့တော့များတယ်ပေါ့ဘာလို့ဝန်ထမ်းကြီးကတတ်တိုင်းနဲ့ဆက်တတ်တိုင်းကတန်နဲ့လှုပ်ဆိုတော့ဓာတ်လိုက်နိုင်မှုအခြေအနေပို့တော့များတယ်ပေါ့ဗျာ service ကိုပေါက်မယ်ဆိုလို့ရှိရင်ဆိုတော့အဲ့ဒီစနစ်ကိုပြန်ပြီးတော့တို့ဒေသအီဗယ်လေးလှုပ်ပြီးတော့ပို့ပြီးကောင်းတဲ့စနစ်တစ်ခုနဲ့အစားထိုးဖို့လိုမယ်လို့ယူဆပါတယ
်တွေ့တန်းထားတဲ့ဓာတ်ကြိုးတွေအတွက်တစုံတစ်ခုချို့ယွင်းတဲ့အခါအလိုအလျောက်ဖြတ်တောက်ပေးတဲ့ကြိုတင်ကာကွယ်တဲ့စနစ်ကမလွဲမသွေရှိဖို့လိုအပ်ပါတယ်
ဒီလိုရှော့ပြစ်နေတာတော့ဘာဖြစ်လို့ break ကမကြောက်နဲ့တားလိုက်တဲ့အထိအဆင့်အထိရောက်တယ်လဲဆိုတော့ကျွန်တော်နားမလဲပါဘူး။နိုင်ငံဆိုလို့ရှိရင်သူ preventive system ရှိရအောင်လို့ဘယ်ကျိုးပဲဖြစ်ဖြစ်ဘယ် line ပဲဖြစ်ဖြစ်ရှော့ပြစ်တယ်ဆိုလို့ရှိရင် break ကကျပြီးတော့အဲ့ line မှာရှိတဲ့လျှက်စစ်တပ်ကပြတ်တောက်သွားမယ်ဆက်ပြီးတော့စီးနေလို့မဖြစ်ဘူး။အဲ့စနဲ့ရှိကိုရှိနေရမယ်။ကျိုးပြတ်ကြတာနဲ့ဒါမှမဟုတ်ရှိရင်အဲ့ကျိုးကပေါက်ပြီးတော့တခြားတနေရာရောက်နေတဲ့တိုင်အောင်ဆိုတော့ break ကမကြဘဲနဲ့ဘာလို့အလိုက်ရတယ်ဆိုတော့ကျွန်တော်တော့ကိုနားမလဲပါဘူး။အမေရိကန်အဟောင်းဆရာကောင်းပါတယ်။အထူးသဖြင့်ဘိုအားမြင့်တဲ့ line တွေပါပေါ့နော်။မဟာဒါအလိုင်းတွေက230 23000ရှိတယ်။အဲ230ကနေပြီးတော့မြူရဲကိုဝင်လာတဲ့ခါတော့ဘိုအား6000 အဲ့ရနေမှ 33kb ရက်ကွက်တီတွေရောက်လာတဲ့ခါကျတော့ 11kb ဘိုအား 10000 ရှိတယ်။အဲ့ရနေမှ 230 ဘိုရောက်အောင်လို့စင်းစစ် transformer တွေနဲ့ချပြီးတော့တုံးသွားပါနော်။အဲ့ဒီစနစ်မှာ 11kb line ကိုရောက်တဲ့အစ်စ်မှာကိုကအဲ့ breaker ချတဲ့စနစ်ကိုလုပ်ပေးထားအောင်ဒါဆိုလို့ရှိရင်တလဲတဲ့အနေနဲ့မရှိဘဲနဲ့စနစ်ကြတဲ့စနစ်ဖြစ်သွားလိမ့်မယ်လို့ကျွန်တော်တင်ပါတယ
်အင်ဂျင်နီယာဦးရင်ကြီးမှာနောက်တစ်ပတ်မှာတော့ဓာတ်လိုက်တဲ့အန်တွေဘယ်လိုကာကွယ်ရမလဲဆိုတာကိုပြောပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါလိမ့်ရှင် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို VOE Internet စာမျက်နှာ bamis.voenews.com မှာအတန်နဲ့တကွနားဆင်နိုင်ပါတယ်VOA American တန်ရဲ့တောက်ကြနေညပဲအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်ခုညပဲအစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကတလှည့်ကြေညာပေးပါဦးမရှင
်မက်ဂန်ပြည်တော်စု Florida ပြည်နယ် Orlando မြို့တနက်ပစ်ခတ်မှုတွင်သေဆုံးထိခိုက်ဒဏ်ရာရခဲ့သူတွေရဲ့မိသားစုကိုသမ္မတ Barack Obama ခြားသမားနေ့ကတောက်ရောက်တွေ့ဆုံပြီးတော့အားပေးနေတဲ့အစကားပြောကြားခဲ့ပါတယ်ဒါမဲ့လေလူတွေအများပြတည်ကြည်ကြတဲ့ဒီပြစ်ခတ်မှုဘာကြောင့်ဖြစ်ရတာလဲဆိုတဲ့အမေးကိုတော့သူ့အနေနဲ့အလွယ်တကူမဖြေနိုင်ခဲ့ဘူးလို့သမ္မတအိုဘားမားကပြောပါတယ်စီးရီးယားနိုင်ငံပဋိပက္ခမှာသမ္မတအိုဘားမားအစိုးရရဲ့ဂိုင်းတွဲပုံကိုဝေဖန်ထားတဲ့နိုင်ငံသားရေးဝန်ကြီးဌာနတန်တမာအနေနဲ့တာဝန်ရှိသူ50လက်မှတ်ထိုးထားတဲ့ရုံးတွင်းစာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပြောကြားခဲ့ပါတယ်နယူးယောက်တိုင်းသတင်းစာကလက်ခံရရှိခဲ့တဲ့ဒီရုံးတွင်းစာထဲမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စီးရီးယားစစ်တပ်ကပဲတိုက်ရိုက်ပစ်မှတ်ထားတာမျိုးဖြစ်အောင်ဂယုစိုက်ဆောင်ရွက်ဖို့နဲ့လူပေါင်း9သိန်းနီးပါးတေဆုံးခဲ့ရပြီးဖြစ်တဲ့စီးရီးယားပြည်တွင်းဆက်ဆုံးသက်ရေးအရှိန်မြင့်ဆောင်ရွက်ဖို့သမ္မတအိုဘားမားအစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာပြီးခဲ့တဲ့လကမြေထဲပင်လယ်ထဲကိုပြတ်ကျသွားခဲ့တဲ့အီဂျစ်ခီးတဲ့တင်လေကြောင်းလိုင်းကလေရဲ့အချက်အလက်တွေသိမ်းဆည်းထားတဲ့ဒုတိယမြောက် black box ကိုရှာဖွေတွေ့ရှိပြီးလို့အီဂျစ်အာဏာပိုင်တွေကတောက်ချနေမှာကြေညာပါတယ်။ဖာရီမျိုးကနေကိုင်ရိုမျိုးကိုပြန်တန်းခဲ့စင်မှာပြတ်ကျသွားတဲ့အဲ့ဒီလေကြောင်းခီးစဉ်အမှတ် M804 ရဲ့လေဦးကောင်းခန်းကအတန်ဖန်ခရီးယာကိုဒီမတိုင်ခင်တရက်ကြာသပတေးနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆူရသစ်တက်လာပြီးနောက်ပထမဆုံးအကြိမ်ဖြစ်ရောက်လာတဲ့ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးယောင်မောက်အေဟိုဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်စတဲ့ထိပ်တန်းခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပွဲမှာတော့အုတ်စုအီကအီတလီနဲ့ဆွီဒင်တို့ကစားခဲ့ကြတာမှာအီတလီကဆွီဒင်ကိုတကူကူမရှိနဲ့အနိုင်ရသွားပါတယ်။အီတလီအတွက်တစ်လုံးတည်းသောအနိုင်ကိုတော့88မိနစ်မှာအီဒါကသွင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညပိုင်းအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်မြတ်တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.